Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ29ရက်ဗုဒ္ဓဟူးနေ့ည6နာရီကနေ10နာရီအထိအစီအစဉ်တွေကိုဘန်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ရှေ့ဘက်ခြမ်းကပြည်နယ်5ခုမှာတမန်လောက်အကျိုးမပြေဝဲတွေအင်္ဂါနေ့ကကျင်းပရမှာကလေးရွယ်တစ်ထွန်းနဲ့ Trump နဲ့နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton တို့အနိုင်ရသွားပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းသတင်းလွှတ်လပ်ခွင့်နှိမ့်ချနေဆဲဖြစ်တဲ့အကြောင်း American ခြေဆိုင် Freedom House အဖွဲ့ရဲ့အစိုးရကစားတစ်ကဖော်ပြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းခန့်မောင်းနဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ပါတီစည်းကမ်းနဲ့အရေးယူရင်လည်းပါတီစည်းကမ်းမှာဘာတွေစည်းကမ်းနေနဲ့ဖောက်ပြော်လဲဘာတွေမညီဘူးလဲပါတီစည်းကမ်းနဲ့ဘာနဲ့ညီတယ်လဲဒါလေးတွေကိုတကယ်လို့ဟုတ်ရင်လည်း
ပြည်ခိုင်ဖြိုးပါတီကပါတီထိပ်ပိုင်းကောင်းဆောင်တချို့ထုတ်ပယ်လိုက်တဲ့နောက်ဆက်တွဲအခြေအနေနဲ့ပတ်သက်ပြီးပြည်ခိုင်ဖြိုးပါတီဗဟိုကော်မတီဝင်ဦးဝင်းမြင့်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူတနိုင်ခင်လုံးငင်းချင်းရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုအစိုးရတဲ့အနေနဲ့ရှစ်ဆက်ပြီးဘယ်လိုဆက်လုပ်ကြမှာပါလဲပြီးတော့ပြည်ခိုင်ဖြိုးပါတီဝင်အဖြစ်ကနေထုတ်ပယ်ခံလိုက်ရတဲ့သူရဦးရွှေမင်းကရောရှစ်ဆက်ဘာတွေလုပ်ဖို့ရှိလဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတလောက်အကျိုးမပြေဝဲအင်္ဂါနေ့ကကျင်းပရမှာ Republican Party ကရှေ့တန်းရောက်နေတဲ့ကလေးရွယ်တစ်ထည် Donald Trump ပြည်နယ်ငါးခုစလုံးမှာအနိုင်ရသွားပါတယ်အမေရိကန်ရှေ့မြောက်ပိုင်းပြည်နယ်တွေမှာစစ်တိုက်ဆိုသူအနိုင်ရသွားတဲ့အတွက်လည်းပါတီကိုစားပြူသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့ပုံမနီးစပ်လာနေပါတယ်။မနေ့ကအကျိုးမဲ့ပေးဝဲတွေကျင်းပသွားခဲ့တဲ့ Connecticut, Delaware, Maryland, Pennsylvania နဲ့ Rhode Island ပြည်နယ်အသီးသီးမှာမဲ55ရာခိုင်နှုန်းကျော်စီနဲ့အလွယ်တကူအနိုင်ရသွားတာပါ။မနေ့ကအကျိုးမဲ့ပေးဝဲတွေပြီးဆုံးချိန်မှာတော့သမ္မတလောင်းဖြစ်အမည်စရင်းတင်သွင်းခံရဖို့လိုအပ်တဲ့ Republican Party ညီလာခံကိုယ်စားလှယ်1238ယောက်နဲ့ Trump ကထောက်ခံမဲ့950ရရှိထားတာပါ။ဒါပေမဲ့လည်းစုလိုက်လာတဲ့ကျင်းပမဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာရွေးချယ်ခံရနိုင်တဲ့အထိစိတ်ချရတဲ့အရေးတွေတော့မဟုတ်သေးပါဘူး။ပြန်ပတ်တွေဖြစ်တဲ့ Texas ပြည်နယ်ထက်လက်တော်မတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့နှစ်ဦးစလုံးကတော့ကြံကူစယ်ရီရဲ့ထောက်ခံမှုတွေရရင်တော့မှသမ္မတလောင်းအဖြစ်နဲ့ရွေးချယ်ခံရလောက်တဲ့မဲအရေးတွေမရနိုင်ပဲဖြစ်နေကြတယ်လို့ Trump ကိုဟန်တားနိုင်အောင်လဲပို့ပြီးတော့အာရုံစိုက်လာနေကြပါတယ်။ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကပြည်နယ်၄ခုမှာအနိုင်ရပြီးပြန်ပတ်ဖြစ်တဲ့ Bernie Sanders ကတော့ Rhode Island ပြည်နယ်မှာအနိုင်ရခဲ့တာပါ Democratic Party ညီလာခံကိုယ်စားလှယ်2142ယောက်ရဲ့ထောက်ခံမဲတွေရထားတဲ့အတွက် Clinton အနေနဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းဖြစ်ရွေးချယ်ခံဖို့ကိုယ်စားလှယ်မဲ242မဲသာရဖို့လိုပါတော့တယ်ပြန်မဲ့ဖြစ်သူ Vermont ပြည်နယ်ထက်လွတ်တော်မှ Sanders ကတော့ပါတီညီလာခံချင်းပမဲ့အခြေအနေဆက်လက်ရှင်းပြန်သွားအောင်မယ်လို့ပြောဆိုထားပါတယ်
ပြင်သစ်နိုင်ငံပါရီမြို့တော်ကိုတိုက်ခိုက်ခဲ့တဲ့လက်သက်တရခံအဖြစ်တန်ရရှိထားသူဆလမ်အဒဲဆလမ်ကိုဘယ်ဂျီယံအာဏာပိုင်တို့ကပြင်သစ်ကိုလွှဲပြောင်းပေးပြီးနိုင်ပိုင်းအတွင်းမှာပဲပြင်သစ်တရားရုံးမှာကြုံထုတ်လိုက်ပြီးဖြစ်ပါတယ်။သူရဲ့ရှေ့နေ Frank Barton ပါရီမြို့ကိုအစောတည်လင်းရောက်ရှိသွားခဲ့ပြီးအခုလိုလွှဲပြောင်းမှုကိုချက်ချင်းလုပ်ခဲ့တာဖြစ်ပါတယ်။သူ့အမှုတဲဟာနှုတ်ဆက်နေမှာမဟုတ်ဘဲအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အင်မတန်လိုလားပါတယ်လို့ရှေ့နေကပြောပါတယ်။အဒက်ဆလန်ကိုအနေရရှိတယ်လို့ယုံကြည်ရသူတွေကိုထားရှိခဲ့တဲ့ပါရီမျိုးတော်တွင်ကအကျဉ်းဆောင်တစ်ခုမှာတီးတန့်ချုံနောင်ထားမှာဖြစ်တယ်လို့ပြင်သစ်တရားရေးဝန်ကြီးကပြောပါရယ်အဒက်ဆလန်ဟာပါရီမျိုးတော်ကိုတိုက်ခိုက်ခဲ့ကြတဲ့လူတွေကတူးတဲသောအသက်ရှင်ကြံရစ်သူအဖြစ်တန်ရရှိထားပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကပါရီမျိုးတော်တိုက်ခိုက်ခံရမှုကိုအာဏာပိုင်တို့ဖော်ထုတ်တာမှာအထောက်အကူပေးနိုင်မဲ့အရေးပါသူလည်းဖြစ်လာနိုင်ပါတယ်2015ခုနှစ်နိုဝင်ဘာလ23ရက်နေ့ပြင်သစ်နိုင်ငံပါရီမြို့တော်တွင်ကနေရာတော်တော်များများမှာတိုက်ခိုက်ခံရမှုအတွင်လူပေါင်း130သေဆုံးခဲ့တာဖြစ်ပါတယ်။မတ်လ19ရက်နေ့ကဥရောပသမဂ္ဂဖန်ဝရန်အရာအဗဒက်စလန်ကိုဗုဒ္ဓဦးနေ့အစောပိုင်းမှာပြင်သစ်အာဏာပိုင်တွေထံကိုပို့ဆောင်ခဲ့ပြီးဖြစ်တယ်လို့ဘယ်လ်ဂျီယံပြည်ထောင်စုအစိုးရရှေ့နေရုံကဒီကနေ့ထုတ်ကြေညာချက်မှာဖော်ပြပါတယ်။မြို့တော်ဘရပ်ဆဲလ်က Forest ရက်ွက်အတွင်မှာပြီးခဲ့တဲ့လကပစ်ခတ်မှုတစ်ခုနဲ့ဆက်နွယ်ပြီးအဒက်ဆလန်ကိုလူတက်ဖို့ကြံစီမှုနဲ့ဘယ်ဂျီယံအာဏာပိုင်တို့ကပြီးခဲ့တဲ့ကြာသပတေးနေ့ကဆွဲချက်တင်ထားတာလည်းဖြစ်ပါတယ်။မလ22ရက်နေ့ကဘရပ်ဆဲလ်မြို့လေးစိမ့်နဲ့မြောက်ယထာဘူရာယုံတစ်ခုကိုတိုက်ခိုက်ခဲ့တဲ့အသေးကံဘုံးကွဲတိုက်ခိုက်သူတွေနဲ့အဒက်ဆလန်ဆက်ဆက်မှုရှိနိုင်တဲ့အပေါ်မှာဘယ်ဂျီယံရဲတွေကသူ့ကိုမေးခွန်းထုတ်နေကြပါတယ်။ဘရပ်ဆဲလ်မြို့တိုက်ခိုက်ခံရမှုတွေအတွင်းမှာတော့လူပေါင်း32ယောက်သေဆုံးခဲ့တာလည်းဖြစ်ပါတယ်။
ရွေးနိုင်ငံမှာ IS သွေးကြွားတွေအမကန်ခြေကုပ်ယူထားတဲ့မွတ်စုမျိုးကိုဒီကနေ့ပဲရွေးတပ်ဖွဲ့တွေကြောပြန်ထိုးစစ်ဆင်နေပါတယ်။ညမောင်းတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့လေကြောင်းထိုးစစ်တွေကိုအကာအကွယ်ယူပြီးရွေးတပ်တွေဟာမြို့ရဲ့အရှိတောင်ပိုင်းစင်ကြေပုံးအရက်ကကြေးရွာတွေကနေထိုးပေါက်ဖို့ကြိုးစားနေကြတာပါ။ရွေးတပ်ဖွဲ့တွေရဲ့အစောပိုင်းထိုးစစ်တွေတွင်မှာတော့စစ်သွေးကြွားတွေရဲ့ပြင်းထန်ခုခံမှုတွေကြုံခဲ့ရတယ်လို့မူလကပြန်လည်သိမ့်ပိုင်နိုင်မှုရည်ရွယ်ထားတဲ့ကြေးရွာ၈ခုနဲ့၃ခုကသာသိမ့်ပိုင်နိုင်ခဲ့ပြီးနောက်မှာပဲစစ်စင်ရေးတွေတရင်ပတ်နဲ့ချီကြန့်ကြာနေတာဖြစ်ပါတယ်။ကြေးရွာတွေကနေထွက်ပြေးလာသူတွေကတော့အဲစစ်သွေးကြွားတွေဟာပုံရှောင်မှုနဲ့ရည်ရွယ်တက်တွေကိုညဘက်ချောင်းမြောင်းတက်ခတ်နေအောင်မြေအုပ်မင်လန်ကောင်းတွေတူထားတယ်လို့အသေးခံဘုံခွန်းသမားတွေနဲ့ရည်ရွယ်တက်ဖွဲ့တွေကိုခုခံနေတဲ့အကြောင်းပြောဆိုထားကြတာပါ။ဒီကနေ့အယုံတက်ချိန်မှာစတင်ခဲ့တဲ့စစ်စင်ရေးအတွင်းနေ့လယ်ပိုင်းမှာတော့မဟာနာကြေးရွာထိရည်ရွယ်တက်ဖွဲ့တွေဝင်ရောက်နိုင်ခဲ့ကြပါတယ်။
ပါကစ္စတန်ဆိုရအရာရှိတွေနဲ့ဆွေးနွေးဖို့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကိုအာဖဂန်နစ္စတန်တာလီဘန်အဖွဲ့ရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ဆီလွတ်လိုက်ပြီးဆိုတာကိုအာဖဂန်တာလီဘန်အဖွဲ့ကအတည်ပြုပြောဆိုပါရယ်ဒီဆွေးနွေးမှုကနေနှစ်နိုင်ငံအကျိုးစီးပွားနဲ့ရလဒ်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်တယ်လို့လည်းအာဖဂန်တာလီဘန်အဖွဲ့ကပြောပါရယ်အင်းကြီးနှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးရှေလျားတဲ့နယ်စပ်အရေးကိစ္စနဲ့စီးပွားရေးကူးလူဆက်သွယ်မှုတွေပေါ်အမြင်တွေကိုဆွေးနွေးဖို့အတွက်တာလီဘန်ကိုယ်စားလှယ်အဖွဲ့ဟာကာတာမှာရှိတဲ့နိုင်ငံရေးဆိုင်ရာယုံကနေစတင်ထွက်ခွာသွားပြီဖြစ်တယ်လို့အစ္စလာမ်တဘုံအဖွဲ့ရဲ့ပြောခွင့်ရကဒီကနေ့မှ VOA ကိုပြောပါရယ်တာလီဘန်အဖွဲ့ရဲ့ခီးစဉ်ရည်ရွယ်ချက်တို့နဲ့ပတ်သက်လို့ကတော့ပါကစ္စတန်အစိုးရတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုမှုမရှိသေးပါဘူးအာဖဂန်အစိုးရနဲ့တာလီဘန်အဖွဲ့ကြားညီညာရေးဆွေးနွေးပွဲကိုပါကစ္စတန်ကကမခရပြုလုပ်ဖို့ကြိုးပမ်းမှုတစိ့တစ်ပိုင်းအနေနဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ကအချက်လက်ရှာဆွေးနွေးရေးခီးစဉ်ဖြစ်သွားရောက်တာဖြစ်တယ်လို့တန်တမန်အတိုင်းဝိုင်းကပြောပါရယ်ကာတာနိုင်ငံဒိုဟာမြို့တော်မှာအခြေစိုက်တဲ့တာလီဘန်နိုင်ငံရေးရာယုံကနိုင်ငံရေးဆွေးနွေးပွဲတွေဆောင်ရွက်ဖို့အတွက်လုပ်ပိုင်ခွင့်အပြည့်အဝရှိပါရယ်အာဖဂန်နေဆက်ဒေသတွေဖြစ်တဲ့ဟယ်မန်နန်ဂါဟာပတ်တီယာတို့မှာလက်တလောအခြေအနေတွေလက်တလော့အခက်အခဲတွေဖြစ်နေတဲ့အာဖဂန်စစ်ပြေးဒုက္ခသည်တွေအရေးကိုလည်းဆွေးနွေးဖို့တာလီဘန်ကိုယ်စားလှယ်အဖွဲ့ကိုတာလီဘန်အဖွဲ့ခေါင်းဆောင်ကညွှန်ကြားထားတဲ့အကြောင်းလဲကာတာအခြေစိုက်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရာက VOA ကိုပြောဆိုခဲ့ပါတယ
် VOA American အသံညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905 5တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ပေါ်ဒူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံကငွေရင်းငွေနည်းတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်အမေရိကန်ပြည်သူ့မှတရုတ်နိုင်ငံရဲ့ယင်းနှိမ့်ညွန့်နှံမှုကဒီနှစ်ထဲဆန်ကျင်တင်လောက်အောင်များလိမ့်မယ်လို့ခန့်မှန်းရပါတယ်။လုပ်ငန်းတွေတိုးချဲ့ဖို့အမေရိကန်ကုမ္ပဏီတွေနဲ့ပေါင်းပြီးလုပ်ငန်းတွေလုပ်ဖို့အမေရိကန်ကစီးပွားရေးကဏ္ဍတော်တော်များများမှာတရုတ်နိုင်ငံကဒေါ်လာဘီလီယံ20ကနေ30လောက်ထိယင်းနှိမ့်ညွန့်နှံလိမ့်မယ်လို့လည်းထွက်ဆနေကြတာပါ။ယင်းနှိမ့်ညွန့်နှံမှုတွေကအမေရိကန်မှာအလုပ်ကန်တဲ့တွေဖန်တီးပေးနိုင်လိမ့်မယ်လို့လည်းစီးပွားရေးကျွမ်းကျင်သူတွေခန့်မှန်းနေကြပါတယ်။အမေရိကန်မှာတရုတ်နိုင်ငံရဲ့ယင်းနှိမ့်ညွန့်နှံမှုက2014ခုနှစ်မှာ 17.9 ဘီလီယံရှိခဲ့တယ်လို့ပြီးခဲ့တဲ့နှစ်မှာတော့15ဘီလီယံအထိတိုးမြင့်လာခဲ့တာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကပြီးခဲ့တဲ့နှစ်အတွင်းသတင်းလွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်ဝါရှင်တန်အခြေစိုက် Freedom House ဖွဲ့ကြီးရဲ့2016ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောနိုင်ငံတွေရဲ့ပြီးခဲ့တဲ့2015ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်ကဆယ်စုနှစ်တစ်ခုကျော်အတွင်းအနည်းဆုံးရောက်ရှိခဲ့တယ်လို့လည်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးစောင့်ကြည့်မှုအဖွဲ့ကြီး Freedom House ရဲ့ဗိုလ်တပ်ဦးနေထုတ်အစည်းအဝေးခန်းစာကပြောဆိုလိုက်တာဖြစ်ပါတယ်။ကမ္ဘာနိုင်ငံပေါင်း196နိုင်ငံမှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကအဆင့် 161 မှာရှိနေပါတယ်။သတင်းလွတ်လပ်ခွင့်အစိုးဆုံးအဖြစ်ရမှတ်100သတ်မှတ်တိုင်းတာရာမှာမြန်မာနိုင်ငံက83မှတ်ရရှိပါတယ်။ကမ္ဘာနိုင်ငံ196နိုင်ငံထဲကသတင်းလွတ်လပ်ခွင့်စိတ်သုံးနေတဲ့နိုင်ငံပေါင်း90မှာမြန်မာနိုင်ငံလည်းပါဝင်နေတာဖြစ်ပါတယ်။နိုင်ငံရေးသတင်းတွေကိုလွတ်လွတ်လပ်လပ်ရေးသားခွင့်ရတဲ့သတင်းတောက်တွေရဲ့လုံခြုံမှုအမခန့်ချက်ရှိတဲ့မီဒီယာတွေပေါ်မှာအစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုအ ਨੇ ဆုံးနဲ့မီဒီယာတွေကိုဥပဒေကြောင့်အရာရောစီးပွားရေးအရာရောဖိနှိပ်မှုတွေမရှိတဲ့နိုင်ငံတွေမှာနေထိုင်သူကတော့ကမ္ဘာပေါ်မှာကမ္ဘာပေါ်ကလူ9ဦးမှ2ဦးပဲရှိတယ်လို့ Freedom House အဖွဲ့ရဲ့အစီရင်ခံစာကဖော်ပြပါဗျာ။
မြန်မာနိုင်ငံမှာလူနေမှုစင်တာနဲ့ဝင်ငွေ ညှင်းမာလာစေဖို့ပညာရေးနဲ့ကျန်းမာရေးလိုကဏ္ဍတွေမှာပုံမှန်သုံးစွဲဖို့အရေးကြီးတဲ့အကြောင်းကမ္ဘာ့ဘဏ်ကတိုက်တွန်းလိုက်ပါတယ်။အစိုးရအသုံးစရိတ်မှာဖွံ့ဖြိုးရေးအတွက်အရေးကြီးတဲ့ကဏ္ဍတွေကိုဦးစားပေးသုံးစွဲဖို့လိုအပ်တဲ့အကြောင်းပြီးခဲ့တဲ့2009ခုနှစ်ကနေ2013ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဘဏ္ဍာရေးသုံးစွဲမှုတွေပေါ်လေ့လာထားတဲ့သုံးသပ်ချက်စစ်တမ်းမှာတွေ့ရှိခဲ့တဲ့အကြောင်းကမ္ဘာ့ဘဏ်ကပေါ်ထုတ်နေမှာကြေညာချက်ထုတ်ပြန်လိုက်တာပါ။လင်းနေတာကာလအတွင်းအစိုးရရဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအသုံးစရိတ်တွေတိုးမြင့်သုံးစွဲတာတွေ့ရမယ်။လူမှုရေးကဏ္ဍတွေမှာပုံမှန်တိုးမြင့်သုံးစွဲဖို့လိုတဲ့အကြောင်းပြည်သူအသုံးစရိတ်ပြန်လည်သုံးသပ်မှုအစီရင်ခံစာကဖော်ပြထားပါတယ်။မူလတန်းနဲ့အလဲတန်းကျောင်းတွေမှာအခမဲ့ပညာရေးစနစ်ကျင့်သုံးခဲ့တာကြောင့်ကျောင်းတက်တဲ့ကလေးဦးရေပုံများလာသလိုဆရာဆရာမအသက်9000ကျော်ကိုလည်းခံထားနိုင်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။ကျမကြီးကဏ္ဍတွေမှာအစိုးရစေယုံနဲ့စေပေကန်းတွေမှာမရှိမဖြစ်လိုတဲ့စေဝါးတွေရရှိလာသလိုကိုဝင်ဆောင်မိခင်နဲ့အရေးပေါ်လူနာတွေအတွက်အခမဲ့ဝန်ဆောင်မှုတွေလို့ကျမကြီးကဏ္ဍမှာတိုးတက်မှုတွေရှိတယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့လည်းလူနေမှုအဆင့်တန်းမြင့်တင်မှုနဲ့ပပေါင်းဆောင်ကတိုးတက်မှုတွေရအောင်လူမှုရေးကဏ္ဍတွေမှာအသုံးစရိတ်တွေကိုထိထိရရသုံးစွဲရမှာတော့ပြည်ထောင်စုအစိုးရအနေနဲ့အသုံးစရိတ်တွေကိုဦးစားပေးသတ်မှတ်သွားဖို့လဲကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာကတိုက်တွန်းထားတာဖြစ်ပါတယ
်။မြောက်ကိုရီးယားမှာအများကကြိုတင်ခံမှန်းနေကြတဲ့အာဏာရအလုံသမားပါတီညီလာခံကိုနှစ်ပေါင်း36နှစ်အတွင်းပထမဆုံးအကြိမ်ဖြစ်မေလ6ရက်နေ့မှာကျင်းပမယ်အကြောင်းကြေညာလိုက်ပါတယ်။နိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီရဲ့ကြေညာချက်မှာတော့ညီလာခံကိုဘလောက်ကြာကြာကျင်းပမယ်ဘာအကြောင်းတွေဆွေးနွေးမယ်ဆိုတဲ့အသေးစိတ်တွေတော့မပါပါဘူးအကဲခတ်တွေကတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်အနေနဲ့မကြသေးခင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်တတ်ဒုံးစီစဉ်နေမှာအောင်မြင်မှုရရှိခဲ့တဲ့အကြောင်းပြောဆိုပြီးဩဇာအာဏာခိုင်မအောင်ညီလာခံကိုအသုံးချမယ်လို့ယူဆနေကြပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းခန့်မောင်တို့ကကြေညာပေးခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်ကိုအခုထုတ်လွှင့်နေတဲ့တချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဆက်ပြီးတင်ပြပေးပါမယ်အရင်ဦးဆုံးတော့တနိုင်ငံလုံးငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုဘယ်လိုဆက်လက်လှုပ်ဆောင်ကြမလဲဆိုတဲ့အကြောင်းကိုနားဆင်ရမှာပါတိုင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကဆောင်ရွက်နေတဲ့ MPC မြန်မာငြိမ်းချမ်းရေးစင်တာကိုပြင်ဆင်ဖွဲ့စည်းပြီးအားလုံးပါဝင်တဲ့ငြိမ်းချမ်းရေးညီလာခံတရားကိုခေါ်ယူနိုင်ရေးကြိုးပမ်းသွားမယ်လို့အပြစ်ခတ်ရဆဲရေးစောင့်ကြည့်မှုအဖွဲ့ JMC နဲ့တွေ့ဆုံပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။နေပြည်တော်ကဒီအစည်းအဝေးကိုတွားရောက်သတင်းယူခဲ့တဲ့ VOA သတင်းနောက်မမေခါကိုကိုသားညိုကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့မမေခါရေဒီနေ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီ GMC လို့ခေါ်တဲ့အပြစ်ခတ်ရစေးစောင့်ကြည့်မှုပူးတွဲအဖွဲ့ပေါ့နော်ဒီစောင့်ကြည့်အဖွဲ့နဲ့ပထမဆုံးကြိမ်တွေ့ဆုံပါလေတွေ့ဆုံတော့ဒီပြောရမယ်ဆိုရင်တော့ညီငယ်လေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒေါက်အောင်ဆန်းစုကြည်အနေနဲ့ဒါတဲ့ကင်တွေ့တာဒါပထမဆုံးလို့ပြောရမှာပါအဲ့တော့ဒီနေ့တွေ့ဆုံပွဲမှာဒေါက်အောင်ဆန်းစုကြည်ထူးခြားပြောသွားတာဘာတွေများသတိထားမိလဲဗျ
ဒေါက်အောင်ဆန်းစုကြည်ကဒီပြီးခဲ့တဲ့အစိုးရတဲ့လက်ထက်အစိုးရဆောင်ကဖွဲ့စည်းထားတဲ့ MPC ကိုပြန်လည်ဖွဲ့စည်းသွားမယ်အားလုံးပါဝင်တဲ့ဖွဲ့အစည်းတစ်ခုအဖြစ်ဖြစ်ဖို့အတွက်ကိုဥတည်ပြီးဖွဲ့စည်းသွားမယ်လို့သူကပြောရပေါ့နော်နောက်တစ်ခုကကြတော့ဒီငင်းချင်းမူလာခံကို3လအတွင်းမှာပေါ့နော်အဲကျင်းပနိုင်ဖို့အတွက်ဆောင်ရွက်ပါမယ်ဆိုပြီးတော့ပြောသွားပါရဲ့ရှင
်။အဲဒီဘက်ကညီချင်းညီလာခံဆက်သွားဖို့ဆိုလို့ရှိရှင်ဒီရင်တော့ဘောတူနေထားပြီးသားဆိုလို့ဆိုဖရိတ်ပေါ်ချလာတယ်။ဒါပေမဲ့ဒါလည်းအလုပ်ပြီးတဲ့အချိန်မှာပြုစားပြင်သာလို့လုပ်ထားတယ်ဆိုတော့ဒါလည်းကျွန်တော်လိုအပ်တယ်လို့ထင်လို့ကျွန်တော်ပြောအောင်။မပါသေးတဲ့အဖွဲ့တွေလည်းပါဝင်လာခြင်းအောင်လို့ပါဝင်နိုင်အောင်လို့ကျွန်တော်တို့ကဒီတော့အခြေအနေတစ်ခုကိုဖန်တီးနိုင်တယ်။ဒီလိုကျမတို့ဖန်တီးတဲ့အချိန်ထဲမှာလည်းကျမတို့ရင်းကြရေးညီလာခံကိုစတင်ဖြစ်ပါတယ်။ကျမကမြင်ရတော့ရင်းကြရေးညီလာခံဖြစ်မြောက်ရေးနဲ့အပြစ်ခတ်ရဆေးရေးထဲမှာပါဝင်သေးတဲ့အဖွဲ့တွေကအားလုံးပါဝင်ရင်းဟာနှစ်ခုစလုံးမြင့်မြတ်အနေနဲ့လွတ်သွားတဲ့ကိစ္စလို့ကျမတို့ထင်ပါတယ်
။ဟောဒါကတော့နိုင်ငံတော်အတိုင်းငင်းတဲ့ပုဂ္ဂိုလ်တော်ဆန်းစုကြည်ကဒ
ီအစည်းအဝေး
ပေါ်မှာပြောသား
ခဲ့ရပါဟုတ်ကဲ့အဲ့တော့ GMC ကလူတွေကဒီအခုဒေါက်ဆာစုကြည်နဲ့ပထမဆုံးဒါတွေ့ဆုံနေဆိုတော့သူတို့ရဲ့သဘောထားကရောဒေါက်ဆာစုကြည်အခုပြောလာတဲ့အပေါ်မှာသူတို့ရဲ့သဘောထားဘယ်လိုများတိခောက်မိပါလဲကျင်းနေအာရမှုရှိရလားသူတို့တွေ့ဆုံရတာသူတို့လုံလောက်လောက်ရှိရလားဘယ်လိုများသဘောထားရှိကြပါလဲ
သူတို့ကတော့ဒေါက်ဆာစုကြည်ပါဝင်လာတဲ့အပေါ်မှာဟိုချိုးချိုးမှုတွေလုပ်ကြတယ်နောက်တစ်ခုကကျတော့ဝမ်းတာအားရလည်းဖြစ်ကြတယ်အထူးကတော့တိုင်းရင်းသားတွေဘက်ကပေါ့တိုင်းရင်းသားတွေဘက်ကတော့ဒေါက်ဆာစုကြည်ပေါ့အဲ့ဒါဘယ်ရန်ကိုခင်ဗျားရောက်နိုင်မယ့်အလားအလာတွေရှိရဲ့ဆိုပြီးတော့ပြောကြရတယ်ပေါ့နော်။နောက်တစ်ခုကဒီ GMC အဖွဲ့ထဲမှာပါဝင်တဲ့88မျိုးဆက်ပွင့်လင်းအဖွဲ့ကအပေါ်ကြီးကတော့ဒီဒေါက်တာတင်မျိုးဝင်းခန့်အတားရဲ့နောက်တစ်ခုက MPC ပြန်ပြီးတော့ဖွဲ့စည်းမှာပတ်သက်ပြီးသူ့အမေကိုခုလိုပြောသွားပါတယ်
။အခုကတော့ဒီ ငင်းညာကြီးဟာမြန်မာနိုင်ငံရဲ့အခြေခံကျတဲ့ပြဿနာလဲအကြောင်းရင်းတစ်ခုလည်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒေါ်စန်းစုကြည်ကိုယ်တိုင်ငင်းညာကြီးကိုသူတာဝန်ယူပြီးဆောင်ရွက်တဲ့အခါမှာဒေါက်တာတင်မျိုးဝင်းကိုဒီငင်းညာကြီးနဲ့ပတ်သက်တဲ့ဖြစ်စဉ်တွေမှာဒီဆက်သွယ်ရေးပုဂ္ဂိုလ်အဖြစ်ပေါ့လေဒီလိုမျိုးသတ်မှတ်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်ကျန်တာကတော့ဒီ MPC ပေါ့မြန်မာနိုင်ငံဒီငင်းညာကြီးစင်တာကိုပြင်ဆင်ဖွဲ့စည်းဖို့ကိစ္စနဲ့နောက်ငင်းညာကြီးညီလာခံကျင်းပဖို့ကိစ္စတွေကိုလည်းဆက်ပြီးတော့ဆွေးနွေးဆောင်ရွက်သွားကျွန်တော်တို့ဟိုအချိန်ကာလတော့မတတ်မှတ်ရသေးပါဘူးဒါပေမဲ့အဲ့ဒီအတွက်လိုအပ်တဲ့ပြင်ဆင်မှုတွေဆွေးနွေးမှုတွေကိုလုပ်သွားမယ်လို့ပဲကျွန်တော်တို့သိရပါတယ်
ဒါကတော့ဆက်စစ်ချင်းမျိုးဆက်ပွင့်လင်းမှုအဖွဲ့အစည်းကဥက္ကူကိုပြောဆိုသွားတ
ာပါတစ်စက်ထဲမှာပဲဒီ GMC အစည်းအဝေးစုံကြပြီးတွေ့ကြရဲဆိုတော့ GMC ကတော့လက်ရှိအပြစ်ခတ်ရက်ဆယ်ရေး NCA လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေကြားမှာပြစ်ခတ်ရက်ဆယ်ရေးအပြစ်ခတ်ကိစ္စရှိမှရှိစောင့်ကြည့်ဖို့ပေါ့ဒါပေမဲ့တစ်ဖက်မှာအပြစ်ခတ် NCA လက်မှတ်မထိုးထားတဲ့အဖွဲ့အစည်းတွေကအခုကအဖွဲ့အစည်းတွေနဲ့အစိုးရကြားမှာတိုက်ခိုက်တွေဖြစ်နေတဲ့ကိစ္စတွေရှိပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ရော GMC ဘက်ကဖြစ်ဖြစ်ဒေါ်စန်းစုကြည်ကဖြစ်ဖြစ်ပြောတာဆိုတာများတစုံတရာရှိပါလားခင်ဗျဟု
တ်ဒေါ်စန်းစုကြည်ကတော့သူ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောသွားတယ်ဒီအခုလက်ရှိငင်းချင်းကြီးကအကုန်လုံးပါဝင်နိုင်အောင်သူ့အနေနဲ့လုပ်သွားမယ်အပြစ်ခတ်ရက်စဲရေးလက်မှတ်မထိုးထားတဲ့အဖွဲ့အစည်းတွေကပါဝင်အောင်လုပ်သွားမယ်နောက်ပြီးတော့ငင်းချင်းကြီးညီလာခံပါတိုင်းရင်သားပေါင်းစုံတိုင်းရင်သားလက်နက်ကိုင်ပေါင်းစုံပူးပေါင်းပါဝင်နဲ့မိလန်ခံကြီးဖြစ်အောင်လုပ်သွားမယ်လို့သူကတော့ပြောသွားပါလေ
။ဟုတ်ကဲ့တပ်ဖက်ကတော့ဗာများပြောပါလေခင်ဗျ။
တပ်ဖက်ကအရာရှိတဦးကိုမင်းမြတ်နဲ့ခံတပ်ဖက်ကအရာရှိကဗာပြောလဲဆိုတော့သူ့အမေနဲ့ကဒီငင်းငင်းကြီးကိုသူကစာမန်လူထက်ပို့ပြီးတော့လိုချင်တယ်။အဲအစိုးရဘက်ကနေလှုံ့ဆော်လာတဲ့အပေါ်မှာလည်းသူတို့ကြိုးကြဲအစိုးရနဲ့ဒီပေါင်းပြီးတော့သူတို့အမေနဲ့လှုပ်သွားမယ်ဆိုပြီးတော့ပြောပါလေ
။ဟုတ်ကဲ့ခင်ဗျမမေခါကြီးကျေးဇူးပါခင်ဗျ။
VOA သတင်းတော်မှတ်မိခါကိုကိုသားညို့ကဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်အခုတော့ပြည်ခိုင်ဖြိုးပါတီဝင်ဖြစ်ကနေထုတ်ပယ်ခင်လိုက်ရတဲ့သူရဥွှေမန်80ဘာတွေလုံးမလဲဆိုတာကိုတင်ပြပေးခြင်းပါတယ်ပါတီကနေထုတ်ပယ်ခင်လိုက်ရတဲ့ပုံမကြမီကျင်းပမဲ့ပါတီညီလာခံဆုံးဖြတ်ချက်အဖြစ်ကိုလက်ခံက80မဲ့လမ်းစဉ်တွေကိုစဉ်းစားသွားမယ်လို့သူရဥွှေမန်ကပြောဆိုလိုက်ပါတယ်သူတို့ကိုထုတ်ပယ်ဖို့ဆုံးဖြတ်ချက်ချတာဟာလဲပါတီရဲ့ဖွဲ့စည်းပုံလှုပ်ထုံးလုံးနည်းနဲ့မညီဘူးလို့ပြောပါရဲနေပြည်တော်မှာဒီကနေ့ပြုလုပ်တဲ့သူရဥွှေမန်းရဲ့တည်င်းစာရှင်းလင်းပွဲကိုတွားရောက်ခဲ့တဲ့မမေခါကပဲဆက်ပြီးပြောပြပေးပါမယ်ရှင
်ဒီကနေ့နေပြည်တော်ပြည်သူ့လွှတ်တော်ရေးရာဆောင်မှာလုပ်ခဲ့တဲ့တည်င်းစာရှင်းလင်းပွဲမှာသူရဥွှေမန်းကအခုလိုပြောဆိုခဲ့တာပါပြီးခဲ့တဲ့2012ခုနှစ်တန့်ခိုင်ရေးပါတီညီလာခံကရွေးချယ်ထားတဲ့ဗဟိုကော်မတီတွေအနက်ထောက်ဝက်ကျော်ကရေးပေါ်ညီလာခံခေါ်ယူပေးဖို့ပါတီကိုတောင်းဆိုထားပြီးဖြစ်တယ်လို့သူကပြောပါရဲတောင်းဆိုထားတဲ့အတိုင်းညီလာခံဖြစ်လာခဲ့ရင်ဒီညီလာခံကဆုံးဖြတ်ချက်ကိုလိုက်နာကမိမိရဲ့ရှိရေးကိုဆုံးဖြတ်မယ်လို့သူကပြောပါတယ်။လက်ရှိပါတီကနေထုတ်ပယ်လိုက်တဲ့ထုတ်ပယ်မှုဟာပါတီစည်းကမ်းနဲ့မညီညွတ်ဘူးလို့လည်းသူကအခုလိုပြောပါတယ်
။ပါတီလူပြောက်ကိုအပြစ်ပေးရေးလို့ပြောဆိုရင်လုံဆောင်နေပြီလား။အဲ့ဒါပြီးတဲ့အခါမှာအပြစ်ပေးအရေးယူလိုက်တယ်ဆိုရင်လည်းအဲ့ဒီပါတီဝင်ကပြောမယ်ဆိုရင်အယူခံဝင်တယ်ယူအမ်ဝင်ဘူးအဲ့ဒီဟာတွေကိုအရေးဝင်နေရမှာအစ်စင်ကတတိပေးခြင်းပြင်ထန်စွာတတိပေးခြင်းအပါအဝင်တတိပေးရလို့နောက်ဆုံးထုတ်ပယ်တဲ့ဒီခုနှစ်ခုခုနှစ်ဆင့်ရှိဒါမလို့အကြမ်းမြင့်လောက်ပြောတဲ့ဆိုရင်လည်းပါတီဖွဲ့စည်းပုံအခြေခံစည်းမျဉ်းနဲ့ကိုင်ညီမှုရှိမှရှိစွမ်းမှုရှိမှရှိဆိုတာအလွယ်လိုသိမြင်နိုင်ပါတယ်လို့ပြောရတယ်
လက်ရှိမှာတော့ပြည်အောင်စုလွှတ်တော်ကနေဖွဲ့စည်းထားတဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်ရေးကော်မရှင်မှာပါဝင်တဲ့ဥက္ကဋ္ဌဥွှေမန်းအပါအဝင်အဖွဲ့ဝင်၁၀ဦးကိုတက္ကသိုလ်ရေးပါတီရဲ့ထုတ်ပယ်လိုက်တဲ့စာရင်းမှာပါဝင်နေတယ်လို့ပါတီကနေထုတ်ပယ်ခံရသူတဦးဖြစ်တဲ့ဦးမောင်တိုးကပြောပါရယ်ပါတီညီလာခံခေါ်ဖို့စတင်ထားတဲ့2012ခုနှစ်တက္ကသိုလ်ရေးပါတီညီလာခံကရွေးချယ်ထားတဲ့ဗဟိုကော်မတီများတွေကဘသူတွေကစတင်ထားတယ်ဆိုတာကိုတော့သူတို့ဥရှိမန်းကမပြောဆိုခဲ့ပါဘူးတကယ်လို့ပါတီညီလာခံမခေါ်ဖြစ်ခဲ့ရင်ဘလို့လှုပ်ဆောင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လေသူကတိတိကျကျဖြေမပေးခဲ့ပါဘူးထုတ်ပယ်ခံရတဲ့စာရင်းတွေထဲမှာပါဝင်ပြီးပြည်သူ့လွှတ်တော်မှာဖွဲ့စည်းထားတဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်ရေးကော်မရှင်မှာလည်းပါဝင်နေတဲ့ဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်မြင့်ဖေကတော့သူတို့ရဲ့ဂုံတိတ်ခါနဲ့ပတ်သက်ပြီးဘလို့လှုပ်ဆောင်သွားမလဲဆိုတာကိုအခုလိုပြောပြပါရစေ
။ကျွန်တော်တို့ identity ဟာကျွန်တော်တို့ရဲ့တိတ်ခါပဲ integrity ပဲဖြစ်ပါတယ်။အဲ့တော့ဘဟုကော်မတီဝင်တွေရဲ့လက်မှတ်ရေးထိုးထားမှုအပေါ်မှာအခုလက်ရှိအဲကြီးစီဆိုတဲ့ပုံကိုယ်တွေကဘလို့လုပ်ကြမလဲ။နော်သူတို့ဟာတရားဝင်အဖွဲ့အစည်းဆိုရင်တရားဝင်တဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းကို လိုက်ကူလိုက်နာရမှာဖြစ်ပါတယ်
ပါတီကနေဘလို့ကြောင့်ထုတ်ပယ်ခံရတယ်လဲဆိုတာကိုဒီနေ့အထိမသိရှိရသေးကြောင်းသူတို့ဥရှိမန်းကပြောဆိုထားပေမဲ့ပါတီဘက်ကတော့ပါတီစည်းကမ်းနဲ့ညီဆွန်းလို့ထုတ်ပယ်တာဖြစ်တယ်လို့လက်ရှိပါတီဗဟိုကော်မတီဦးတင်စောကပြောဆိုထားပါတယ်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအောင်သူတို့ဥရှိမန်းကိုပါတီရဲ့ဥက္ကဋ္ဌရာဒူးကနေပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ကဖြုတ်ချလိုက်ပြီးနောက်သူတို့ရွှေမန်းအပါဝင်သူနဲ့နီးစပ်သူတွေကိုဗဟိုကော်မတီဝင်တွေအဖြစ်ကပါထုတ်ပယ်လိုက်ပေမဲ့တရားဝင်စာကိုတော့ပါတီကနေအခုမှသက်ဆိုင်သူတွေကိုပေးပို့ခဲ့တာဖြစ်ပါတယ်ပါတီကနေထုတ်ပယ်ခံရတဲ့ပြဿနာတွေဟာပြည်သူတွေရဲ့လူမှုဘဝကိုထိခိုက်သွားနိုင်တဲ့အတွက်ပြည်သူတွေမှာစိုးရိမ်ပူပန်မှုတွေရှိလာနိုင်တယ်လို့သူရွှေမန်းကဒီကနေ့ပြောဆိုလိုက်ပေမဲ့နိုင်ငံရေးလေးလာတုံးသက်သူတွေကတော့ဒီအပေါ်မှာနိုင်ငံရေးအရာကိုလူမှုရေးအရာပါပြည်သူတွေအတွက်မထိခိုက်နိုင်ဘူးလို့တုံးသက်နေကြပါတယ်ရှင်
မမေခနေပြည်တော်ကလည်းတင်ပြပို့ခဲ့တာပါရှင်တချိန်တည်းမှာပဲပြီးခိုင်ဖြိုးပါတီကပါတီထိပ်ပိုင်းခေါင်းဆောင်တချို့ထုတ်ပယ်ခံလိုက်ရတဲ့နောက်ဆက်တွဲအခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးခြင်းပါတယ်သူရဦးရွှေမန်းပါဝင်ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘဟုလုံမှုဆောင်ကော်မတီတချို့ကိုပါတီကလည်းထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့နဲ့ပါတီဝင်တဦးချင်းစီရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့ပါတီရဲ့ဘဟုကော်မတီဝင်တချို့ကပြောလိုက်ပါတယ်ဒါပေမဲ့လည်းပါတီဘဟုကော်မတီဝင်တချို့ကတော့အခုလိုထုတ်ပယ်လိုက်တဲ့ပုံမှာမအံ့ဩမိဘူးလို့ဆိုပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ကြံ့ခိုင်ပါတီကနေပြီးခဲ့ရက်အတွင်းထုတ်ပယ်ခံရရတဲ့ပတ်သက်ပြီးပါတီခေါင်းဆောင်တို့ဖြစ်တဲ့သူရဦးရွှေမန်းကနေပြီးတော့မှဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ပါတီကနေဘာကြောင့်ထုတ်ပယ်တယ်ဆိုတဲ့အကြောင်းရင်းကိုမသိရဘဲစာကြောင်းရဲ့၃ကြောင်းသာပါတဲ့အကြောင်းကြားသာသာရရှိခဲ့တယ်လို့ပြောပါတယ်။အခုလိုပါတီထိတ်တန့်တာဝန်ရှိသူတွေကိုထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးတော့ပါတီရဲ့ဗဟိုကော်မတီဝင်ဦးဝင်းမြင့်ကတော့အခုလိုပြောပါတယ်
။ကျွန်တော်ထင်တာကတော့လေတစ်ဖက်ကတော့ကုဝင်လင်းလင်းနဲ့ဒီဟာတွေကိုရှင်းပြစီရင်လည်းခင်ဗျားတို့လည်းဒီဟာဖတ်နေရတာပဲပါတီစည်းကမ်းနဲ့အရေးယူရင်လည်းပါတီစည်းကမ်းမှာဘာတွေစည်းကမ်းနေနဲ့ဖောက်ပြော်လည်းဘာတွေမညီဘူးလည်းပါတီစည်းကမ်းနဲ့ဘာနဲ့ညီတယ်လဲဒါလေးတွေကိုတကယ်လို့ဟုတ်ရင်လည်းဟုတ်သလားမဟုတ်ဘူးလားဆိုတော့ခုခံခြေပါကွန်းတို့ဘာတို့သူ့ right ကိုပြီးပြီးရင်လည်းပေါ့ဗျာတစ်ဖက်ကကြတော့ပဲတော့လည်းသူတို့ဘယ်လိုစဉ်းစားလဲတော့ကျွန်တော်တို့လည်းဟိုအစည်းအဝေးထဲမှာမပါတော့မသိဘူးလေဒါကိုသိပြီးတော့ဟိုအရေးကြီးတယ်အပိုင်းတော့ဘာလို့တော့ဟိုဒီအကောင်လုံးကဘိုးကော်မတီကလူက250လောက်ရှိတာဟိုဒီ18ခုကိစ္စဆိုတော့ဟောလေသူတို့ကသိပြီးတော့ဒီဟာဟိုအကျဲအကျဲမစဉ်းစားဘူးလားတော့မသိဘူးပေါ့လေနော်ကျွန်တော်တို့တော့အဲ့ဒါကတော့ဟိုမပြောပြတတ်ဘူးဗျ
သူရဦးရွှေမန်းရဲ့တရင်းသာရှင်းလင်းပွဲကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့သူပါဝင်ပါတီညီလာခံနဲ့ဘိုးကော်မတီအစည်းအဝေးကရွေးချယ်တင်မြှောက်ထားတဲ့ဘိုးအလုံးမှုဆောင်ကော်မတီဝင်တွေကိုဖယ်ရှားပြီးတာမန်ပါတီဝင်တချို့နဲ့အစားထိုးတာဟာပါတီရဲ့စီးမင်းကိုချိုးဖောက်ခြင်းရှိမရှိအလွယ်တကူသိမြင်နိုင်တယ်လို့ဆိုထားပါတယ်။ဒါ့အပြင်အခုအထောက်ခံလာရတဲ့သူတွေဟာသူရဦးရွှေမန်းဦးဆောင်တဲ့လွတ်တော်ကော်မရှင်မှာပါဝင်တဲ့ပါတီဝင်အများစုဖြစ်တယ်လို့သိရတယ်ဆိုပြီးတော့လည်းပြောထားပါတယ်။သူရဦးရွှေမန်းနဲ့နီးစပ်သူတွေကိုပါတီကနေထုတ်ပယ်လိုက်တဲ့အပေါ်မှာသူ့အနေနဲ့မအောင်အောမိဘူးလို့ကြံ့ခိုင်ပါတီရဲ့ဘိုးကော်မတီဝင်ဦးလာဆွေကပြောပါတယ
်ဒါအစားတွေကသူတို့လည်းမျောလင်မိသားဖြစ်မှာပါသူတို့ကိုယ်တိုင်ပြောတယ်လေသူကဥအောင်ကိုတို့ပါလို့ဆိုကျွန်တော်တို့ကပါတီမှာဘာတာဝန်မှန်းကိုမသိတော့ပါဘူးဗျာဆိုသူတို့ကိုယ်တိုင်ကိုပြောပြီးသားဟုတ်သူတို့လည်းမျောလင်မိသားပါသူတို့ဒီလိုထုတ်မယ်ဆိုတာ
ပါတီထိပ်ပိုင်းခေါင်းဆောင်တွေကြားအကွဲအပြဲတွေဖြစ်ခဲ့ပြီးရွေးကောက်ပွဲနောက်ပိုင်းမှာအရေးပေါ်ပါတီညီလာခံခေါ်ဖို့လုပ်ခဲ့သလိုပါတီဘိုးကော်မတီဝင်ထပ်ဝက်ကျော်ကအရေးပေါ်ပါတီညီလာခံကိုခေါ်ယူဖို့တောင်းဆိုထားတယ်လို့သိရတယ်ဆိုပြီးတော့အခုသတင်းစာရှင်းလင်းပွဲမှာဦးရွှေမန်းကပြောပါတယ်ပါတီရေးပေါ်ညီလာခံခေါ်ယူဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပါတီရဲ့နောက်ထပ်ဘိုးကော်မတီဝင်ဦးလာမြင့်ဦးကအခုလိုပြောထားပါတယ
်။အော်ကျွန်တော်တို့ဒါတော့ပါတီစီမင်းစီကရအရာကတော့ဟိုပါတီရင်ဟိုပါတီဝင်တယောက်အနေနဲ့သူလုပ်ပိုင်ခွင့်ရှိတယ်ပဲ။ပါတီဝင်တယောက်အနေနဲ့သူလုပ်ပိုင်ခွင့်နေပေးထားတယ်ပေါ့လေ။ပါတီစီကစီမင်းနဲ့
သူရဦးရွှေမန်းပါဝင်ပါတီဘိုးအလုံးမှုဆောင်ကော်မတီဝင်တွေကိုထုတ်ပယ်လိုက်တာနဲ့ပတ်သက်လို့ကြံ့ခိုင်ရေးပါတီဘက်ကတော့တရားဝင်အကြောင်းပြထုတ်ပြန်တာမရှိပါဘူး။ဒါနဲ့ပတ်သက်လို့မေးမြန်းဖို့ပါတီတာဝန်ရှိသူတွေကိုဗီဒီယိုကဆက်သွယ်လို့လည်းမရခဲ့ပါဘူးခင်ဗျာ
။ကိုရင်နိုင်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ကြေးရွာအုပ်ချုပ်ရေးမှူးပြန်လည်ရွေးချယ်ခံရဖို့ရှိတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။ရကွက်သူမဟုတ်ကြေးရွာအုပ်ချုပ်ရေးမှူးရွေးချယ်ခံအားထားမှုကိုနီးဥပဒေတွေနဲ့အညီပြန်လည်ရွေးချယ်ခံအားတာဝန်ပေးဖို့သမရယုံကနေပြည်ထရေးဝန်ကြီးဌာနကိုစာပေးဖို့ညွှန်ကြားခဲ့ပါတယ်။လူထုနဲ့ဓာတ်ရိုက်ထိတွေ့ပြီးဩဇာအာဏာကျင့်သုံးခွင့်ရှိတဲ့ပြည်ထရေးဝန်ကြီးဌာနအတွက်အဓိကရန်တရားဟာရက်ကြေးအုပ်ချုပ်ရေးမှူးတွေဖြစ်တာကြောင့်ဒီအုပ်ချုပ်ရေးပိုင်းကိုအပြောင်းလဲလုပ်ဖို့ NLD အစိုးရအသစ်ကကြိုးပမ်းတာဖြစ်မယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ကိုညံဝင်းအောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်။
တတိုင်းပြည်လို့အနှံ့မှာရက်ွက်တို့မဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးမှူးတွေကိုပြန်လည်ရွေးချယ်တင်မြှောက်ပေးဖို့နိုင်ငံတော်သမရယုံကနေပြည်ထောင်စုဝန်ကြီးဌာနကိုအကြောင်းကြားတဲ့စာရစောင်ထွက်ပေါ်လာပါတယ်။ဒီစာဟာလျှို့ဝှက်စာဖြစ်ပြီးပေါက်ကြားသွားတာဖြစ်တယ်လို့ သမရာယုံဝန်ကြီးဌာနပြောခွင့်ရသူဦးစောထေက VOA ကိုရှင်းပြပါတယ
်။ဟုတ်အဲ့ဒါပေါ်ခြင်းတွေပြနေတယ်ဒါပေမဲ့ကျွန်တော်တို့ကလျှက်ဝက်အဆင့်ရှိတဲ့စာတန်းဖြစ်နေစာရဖြစ်နေအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့သေဆုံးတရား comment ပေးလို့မရဘူး။
NLD အစိုးရကပြည်ထောင်ဝန်ကြီးဌာနကိုအခုလိုလျှို့ဝှက်တိုက်ရိုက်ညွှန်ကြားစာထွက်ပေါ်လာတဲ့ပတ်သက်ပြီးရာကျေးအုပ်ချုပ်ရေးမှူးရွေးချယ်ရေးလုံထုံးလုံနီးဆိုင်ရာကိစ္စတွေကိုအထူးပြုလေ့လာနေတဲ့ဒေါက်တာနိုင်အောင်ကအခုလိုအမြင်ပါတယ
်။ဒီ NLD အစိုးရကညွှန်ကြားချက်အရဆိုရင်အဲ့ဒီတော့ကရွေးထားတာတွေကိုအတိအမှန်မပြုဘဲနဲ့အစားကနေပြန်ရွေးပါဆိုတဲ့ပုံစံမျိုးဒီပြည်ထောင်ဝန်ကြီးဌာနကိုပြောတာမျိုးဖြစ်တယ်။ဆိုတော့လက်တွေ့ပြဿနာကဘာလဲဆိုတော့ပြည်ထောင်ဝန်ကြီးဌာနအောက်မှာဒီအုပ်ချုပ်ရေးမှူးတွေရှိနေတာဆိုတော့ကအဲ့ဒီကိစ္စတွေကိုအစိုးရကတိုက်ရိုက်စီစစ်နိုင်ခွင့်ရှိနေတာမဟုတ်ဘူးအဲ့တော့ဖြစ်နိုင်ခြေရှိတာဟုတ်ကဲ့ကျွန်တော်တို့အစင်းနဲ့ရွေးထားပြီးပါမတ်လ30ရက်နေ့မတိုင်ခင်ဖြစ်အောင်အတွက်ကိုကျွန်တော်ရွေးထားပြီးပါလို့ပြောရင်လည်းအဲ့ဒီ NLD ဥဆောင်တဲ့အစိုးရကိုအခုလောဆယ်သမရဝန်ကြီးကဘာလုပ်မလဲတော့မသိဘူးပေါ့နော်ဆိုတော့မဟုတ်ဘူးအစနေပြန်ရွေးပါလို့ပြောရလို့တိုးတယ်တိုးဆိုလို့ရှိရင်လည်းအဲ့ဒီကိစ္စကိုပြည်ထောင်ဝန်ကြီးကနေပြီးတော့အစအဆုံးလိုက်နာပြီးဆောင်ရွက်ပါမလားတော့မသိဘူ
း NLD အစိုးရအနေနဲ့အခုလိုရက်ကျေးအုပ်ချုပ်ရေးမှုတွေပြန်လည်ရွေးချယ်ရေးလုပ်ဖို့လျှို့ဝှက်ညွှန်ကြားလာတာဟာအစိုးရတခုတည်းအုပ်ချုပ်ရေးဘိုင်းမှာအခြေခံအကြဆုံးအဆင့်ဖြစ်တဲ့ရက်ကျေးအုပ်ချုပ်ရေးအဆင့်ကိုပြောင်းလဲမှုလုပ်ဖို့လိုအပ်နေတာဖြစ်တယ်လို့ယူဆကြောင်းရက်ကွက်နဲ့ကြေးရွာအုပ်စုအုပ်ချုပ်ရေးမှုရွေးချယ်တင်မြှောက်ရေးကိစ္စကိုအထူးပြုလေ့လာနေတဲ့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်
တကယ်တမ်းပြောရင်ဗမာပြည်ရဲ့အုပ်ချုပ်ရေးပုံစံမှာဒီလူလူနဲ့တိုက်ရိုက်ထိတွေ့ပြီးတော့မှဩဇာအာဏာကျင့်သုံးခိုင်ပွင့်ရှိတဲ့လူတွေအလုံးရဲ့ရန်တရားကပြည်ထောင်ဝန်ကြီးဌာနအောက်မှာရှိတယ်။အဲ့တော့အဓိကအကြဆုံးနေရာကတော့ဒီရက်ကွက်အစင်ကြေးရွာအစင်ပေါ့နော်။ဆိုတော့ကျွန်တော်တို့ကိုယ်တိုင်ပြောနေတာကတော့ဒီရက်ချေချေအုပ်ချုပ်ရေးဥတွေကိုပြောင်းတင်တယ်ဆိုတဲ့ဥစ္စာမျိုးကျွန်တော်တို့အခုတိုက်တွန်းနေတာရှိရဲ့နှိုးဆော်နေတာရှိရဲ့ပြည်ထောင်ဝန်ကြီးအောင်မထားဖို့မသိဘူးနောက်ပြီးတော့မှလူလူတွေကိုယ်တိုင်ပို့ပြီးတော့မှရွေးချယ်တင်မြှောက်တဲ့စနစ်မျိုးဖြစ်ဖို့လိုတယ်အခုဆိုလို့ရှိရင်အိမ်အောင်စုဦးစီးတွေကနေပဲဟိုမဲပေးခွင့်ရတယ်ဆက်ရှင်နေပြည်တဲ့လူတိုင်းမဲပေးခွင့်မရဘူးဆက်အိမ်စုစနစ်နဲ့ရွေးချယ်တင်မြှောက်တယ်အစရှိတယ်ဟောဗျာဆိုတော့သူတို့လိုချင်တဲ့အုပ်ချုပ်ရေးပုံစံဖြစ်အောင်လုပ်ထင်းနိုင်တဲ့အနေအထားမျိုးအောက်ထပ်မှာရှိနေတာပဲကြုံးမယ်ဆိုလို့ရှိရင်တော့အဲဒီအုပ်ချုပ်ရေးစနစ်အားလုံးကိုပြည်ထောင်ဝန်ကြီးကကံနေပြည်ထောင်ဝန်ကြီးဆိုတာစစ်တကလူပြထားတဲ့လူကြုံးမယ်ဆိုတော့စစ်တက်ရဲ့ရန်ရဲအုပ်ချုပ်ရေးမှုအောက်ရောက်တဲ့မှာရောက်နေတဲ့ဒီအရက်ဖက်အုပ်ချုပ်ရေးရန်ရဖြစ်နေတယ
်ရကြေးအုပ်ချုပ်ရေးမှုတွေကိုသမရဦးသိန်းစိန်တက်တန်းမကုန်ခင်2015ရွေးကောက်ပွဲမတိုင်ခင်ကာလကနေပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းရွေးချယ်ခဲ့ကြပါတယ် NLD အစိုးရအာဏာမရခင်အခုလိုအပြီးသက်ရွေးချယ်မှုတွေရောက်အရင်အစိုးရနဲ့နှိစက်သူတွေကိုကြိုတင်နေရချသွားတဲ့သဘောလို့ဝေဖန်သူတွေရှိနေပါတယ်။ဒီအချက်နဲ့ပတ်သက်လို့မွန်ပြည်နယ်မွန်လမြိုင်မြို့အောက်ချင်းရက်ကွက်အုပ်ချုပ်ရေးမှူးဦးတောင်းထိုက်ကသူ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်။ဒီအစိုးရအသစ်ရောင်းလာတဲ့အခါမှာဒီအုပ်ချုပ်ရေးမှူးတွေကိုအသစ်ပြန်ပြီးတော့ရွေးချယ်မယ်တက်တန်းလဲကုန်ပြီဆိုတဲ့အခါကျတော့အဲ့လိုရွေးချယ်မယ်ဆိုတဲ့စီမှာ NLD အစိုးရအာဏာမရသေးခင်မှာသူတို့လှုပ်ဆက်ရှိတာကိုပြီးအောင်လှုပ်လိုက်တယ်အဲ့ဒီလှုပ်လိုက်တဲ့ဟာကဒါသူ့လူတွေကိုကြိုတင်ပြီးတော့ထည့်ထားလိုက်တယ်ဘာညာဆိုပြီးတော့စွဲတာလေးတွေပြောကြဆိုကြတာလေးတွေရှိတယ်။ဒါပေမဲ့တကယ်ကတော့မဟုတ်ဘူး။သူလှုပ်တင်လှုပ်ထိုက်တာကိုလှုပ်ထားပြီးတော့နောက်ဆိုရကြတော့မှနောက်ဆိုရကဆက်လှုပ်မယ်ဆိုလဲလှုပ်ပေါ့အခုလိုမျိုးပေါ့ကျွန်တော်ကြကြလာပြီးလှုပ်မယ်ပြမယ်အဲ့ဒီသဘောပဲ
။ရက်ကွက်ကြေးရအုပ်ချုပ်ရေးမှူးတွေကိုအများစနသဘောအရရွေးချယ်တင်မြှောက်တာမျိုးရှိပေမဲ့မြို့နယ်အဆင့်အုပ်ချုပ်ရေးမှူးထွေအုပ်တွေကိုတော့ပြည်ထောင်ဝန်ကြီးဌာနကသာစိတ်ကြိုက်ဓာတ်ရိုက်ရွေးချယ်ခံထားခဲ့ပါတယ်။ရက်ကျေးအုပ်ချုပ်ရေးမှုတွေရွေးချယ်မှုဆိုင်ရာနီးဥပဒေကိုသမရဦးသိန်းစိန်လက်ထက်လွှတ်တော်မှာနှစ်ကြိမ်ဆွေးနွေးအတည်ပြုခဲ့ပြီးရက်ကျေးအုပ်ချုပ်ရေးမှုတွေရဲ့တက်တန်းဟာလွှတ်တော်တက်တန်းအတိုင်းဖြစ်ရမယ်လို့ပထမပိုင်းမှာသတ်မှတ်ခဲ့ပေမဲ့နောက်ပိုင်းမှာတော့သမရရဲ့တက်တန်းနဲ့အညီဖြစ်ရမယ်လို့ပြင်ဆင်သတ်မှတ်ခဲ့ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line တိုမီတာ24 25 30နဲ့50နဲ့ line လာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းညယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အပြင်မြန်မာတခွင်အစီအစဉ်မှာတော့
အဲ့ကွက်ကလေးတွေကိုဝရတာဟာအင်မတန်မအေးတယ်ဒါအော့ကော်တွန်ဆိုပြီးတော့သူကဟိုအားလုံးကခြိသားကြီးပဲလို့ဆိုပြီးတော့
မိယိုဖလာခြိတဲ့လုပ်ငန်းလှုပ်ကင်သူဦးခင်မောင်စိုးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုအရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုတပမြန်မာမီဒီယာမြင်ကွင်းမှာတော့သူရဦးရွှေမန်းရဲ့စစ်တပ်ကတို့ကြောင်းဆင်းပွဲဆလွာကိုစစ်တပ်ကကန့်ကွက်တဲ့အကြောင်းနေစားဖြတ်ကျော်မှုနဲ့တရားစွဲခံထားရတဲ့ဦးခင်မယားကိုထောင်နှံ6လချတဲ့ကိစ္စအစိုးရတက်လက်ထက်အလုတ်သမားရင်းနဲ့ပတ်သက်လို့လက်ရှိအခြေအနေတွေကိုတင်ပြပေးသွားမှာပါမန်အိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုညင်တင်ဆက်ထားပါတယ်ရှင
်ဒူရာဦးရှိမန်းက58နှစ်မြောက်စစ်တပ်ကတူဘူလောင်းတင်တဲ့အမှတ်စဉ်17ကျောင်းစင်းပွဲနေ့မှာပြပုခဲ့တဲ့စာလောက်ဖော်ပြမှုကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကကန့်ကွက်တယ်လို့မြဝတီသတင်းစာအင်တာနက်စာမျက်နှာမှာပါခဲ့တဲ့သတင်းဟာလူမှုကွန်ရက်ဒီပေါ်မှာပြန့်နှံ့ခဲ့ပါတယ်။အရင်ဆုံးဒီစာလောကိုသူရဦးရှိမန်းရဲ့အင်တာနက်လူမှုကွန်ရက်စာမျက်နှာမှာစပြီးတော့ဖြန့်ခဲ့တာဖြစ်ပြီးဒီစာကိုသတင်းစာဂျာနယ်တွေကထည့်သွင်းပြီးတော့ဖော်ပြခဲ့ကြပါတယ်။ဒီစာဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားတွေနဲ့အငိမ့်စားစစ်မှုရန်တွေအားလုံးကိုသွေးကွဲစေတယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီတစ်ပတ်ထဲမှာပဲသူရဦးရှိမန်းနဲ့ထိတ်တန်းပါတီဝင်16ဦးကိုပြည်ထောင်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီကနေထုတ်ပယ်ခဲ့ကြပါတယ်။ဒီကိစ္စဟာလည်းကြန့်ခိုင်ရေးပါတီတွေကအကွဲပြဲဇလန်းလာဆိုပြီးတော့လူများစိတ်ဝင်စားနေကြတာပါ။ဒီလိုစိတ်ဝင်စားနေကြတဲ့သတင်းဖြစ်တဲ့အတွက်တပတ်လုံးဗိုလ်ချုပ်ကြီးဟောင်းသူရဦးရှိမန်းရဲ့သတင်းကမီဒီယာတွေပေါ်မှာရေးပန်းစားနေခဲ့ပါတယ်။နောက်ထပ်တင်ပြမယ့်သတင်းကတော့ဒီတစ်ပတ်နိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပြေးလိုက်ပြီးမဲ့နေဆက်ဖြတ်ကျော်မှုနဲ့တရားစွဲဆိုထားတဲ့ဖီဝါယောင်တန်ကအရေးခင်ဥဆောင်ခဲ့သူတဦးဖြစ်သူဦးကံပီယာကိုထောင်နှံ6လချက်မှတ်လိုက်တာတွေ့ရပါတယ်။ဒီလိုပဲအရင်ဆိုးရလက်ထက်ကအမှုဖောင်းတွေကိုရင်ဆိုင်နေရာဆဲသူတွေရှိနေသေးတယ်လို့ကြံရှိနေသူတချို့ထဲမှာနိုင်ငံတော်တစ္ဆာဖောက်မှုနဲ့ထိမ့်သိမ်းခံထားရတဲ့တက်မတော်အရာရှိတချို့လည်းပါရှိနေသေးတယ်လို့ဆိုပါတယ်။ဒီလိုအမှုတွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်သူတွေသိရှိအောင်ချက်ပြပြီးပြည်သူနဲ့ပူးပေါင်းပြီးတော့ပြင်ဆင်သွားတဲ့လို့လက်ရှိတရားစွဲဆိုရင်ဆိုင်ခံရတဲ့မန်းလေးမြို့အခြေစိုက်သတင်းတော်တူဖြစ်တဲ့ကိုနေမျိုးကပြောပါတယ
်။အဓိကတော့ဒီတိုင်းဒေသကြီးအစိုးရအောက်ခြေကလုံးလုံးရမဲ့တိုင်းဒေသကြီးအစိုးရကတည်တည်ချာချာလည်လာပြီးတော့အထက်ကိုအစီရင်ခံတာမျိုးမရှိသေးတဲ့အတွက်လို့ပဲကျွန်တော်ကတော့မြင်နေဗျ။နော်။ဟိုဒါပေမဲ့သူတို့ကအဓိကအောက်ခြေလူစုနဲ့လက်ပေါ်နေတီဖြစ်နေရတာအကုန်လုံးမသိတာမရှိသူတို့ပဲပြီးမှာသူတို့ကနေမှဘဟုဆင့်ပြည်တော်စုဆင့်ကိုအစီရင်ခံပြီးမှာအထက်ကကြားဝင်ပြီးတော့ဖြည့်ရှင်းပေးရမယ်လူတွေကဖြည့်ရှင်းပေးနိုင်မှာခုလွတ်သွားတဲ့လူတွေဆိုတာလဲဒါ APB တို့ဟိုဘာလို့အစီရင်နေအကုန်လုံးတင်ထားလို့ဒီလူဆင်းတွေပဲတိုက်လွတ်တာပေါ့နော်အဲတော်တော်တော့သူတို့အစိုးရပိုင်းမှာရောလွတ်တော်တဲ့ကအမတ်တွေရောခက်ခဲရှိနေဖို့ရတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုဟိုသူတို့ခုအားသကူစာလုံးအားမျိုးတောင်ပြင်မရတော့ကြတော့နိုင်ငံတော်တိုင်ပင်ခံဥပဒေဆိုပြီးတော့သူကြာထမ်းလိုက်ရတယ်အစ်စ်ကြာထမ်းလို့လာရခြင်းရမယ်အဟောင်းပြင်ဖို့ရတော့တော်တော်ခက်ခဲရှိနေပုံရတယ်ဒီခက်ခဲတွေကိုလည်းဆိုးရွားကဒါပြည်သူရောဟိုလွတ်တော်ပြင်ပတ်စားလူတွေအကုန်လုံးကိုဟိုချပြဖို့လိုမယ်သူတို့ခက်ခဲကိုဒီတိုင်းကြိတ်ညုံဖြည့်ရှင်းနေုံနဲ့ကတော့ပြင်လည်နိုင်မယ်လို့မထင်ဘူးညာ
နောက်ထပ်တင်ပြလို့တဲ့သတင်းကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကဘူရိုဇာအစိုးရမဖြစ်လို့တာကြောင့်ကျူးကျော်မီအရေးကိစ္စကိုတေချာကန့်တွင်မယ်ဆိုပြီးတော့ပြောကြားချက်ကြောင့်ရင်ဆိုးရလက်ထက်ကဘူရိုဇာနဲ့ကျူးကျော်အင်းနေကိုဖျက်ဆီးပစ်တဲ့ပြဿနာကိုဖြေရှင်းနိုင်တော့မလားဆိုပြီးတော့မျှော်လင့်နေကြပါတယ်။အဆိုးရနဲ့လုပ်ငန်းရှင်တွေတွေ့ဆုံရမှာလဲအခြေခံလူဒန်းစားတွေရဲ့အရေးသာမကလုပ်ငန်းရှင်တွေရဲ့အခွန်ကိစ္စတွေကိုပါဆွေးနွေးတဲ့ကြောင်းဒီအပိုင်းအင်တာနက်စာမျက်နှာတွေပေါ်မှာရေးသားလာကြတာတွေ့ရပါတယ်။အခွန်ငွေကိုအခုချိန်မှာဖြေရှင်းနိုင်ပြီဆိုရင်အလုပ်သမားအရေးကိစ္စတွေကိုလည်းတက်ရောက်မှုရှိနိုင်တယ်လို့88ပွင့်လင်းလူဖွဲ့စည်းကမတ်တက်တဲ့အောင်ကအခုလိုပြောပြပါတယ်။
အလုတ်သမားတွေရဲ့လောကလာကံနဲ့ပတ်သက်လို့ကျမတို့မျှော်လင့်ချက်ကတော့
ตัวเราหนักใจยิ่งมาที่ยินยงเนี่ยมือดีกว่าพอมือวิ่งวิ่งเอาหลายเมลูเลยมาเราเนี่ยเล่นท่าเลยไอ้ที่ไอ้ตัวเราตัวมาดีนี่เนี่ยพอวิ่งเอาเลยเว้ยเราแข่งขันแล้วนี่พอวิ่งเอาปอมยาลาบุเลยมาเราเนี่ยเล่นเนี่ยแต่เจ้าพี่เราที่เอาหุ่นเล็กสิที่สมุทรนี่ส่วนยังมายังก็มีมาส่วนสมุทรนั่นแหละก็คุ้มสิเอ๋ที่นั่นแหละก็คุ้มมาสิเอ๋ที่เราเนี่ยเช่นนี้เบิกงานนี่วิ่งหน้าเจ้าเกเรก่อนเนาะตัวยาเบิกงานนี่เราเบีย ့တမှုဆောင်နေရတမှုဆောင်အင်္ဂါရက်နဲ့ညီဖို့လည်းလိုအပ်ပါတယ်အဲ့ဒါပြီးတော့တမှုဆောင်နေအတွင်းမှာရှိနေတဲ့ဒီညီခွက်တွေပေါ့နော်ညီစည်းတွေကြီးတယ်မြန်မာနိုင်ငံမှာအဲ့ဒါတွေကိုလက်ရှိအခုလားအစိုးရပြက်လက်ထက်မှာဒါတွေကိုဖြေလျှော့လောက်နိုင်မယ်ဆိုလို့ရှိရင်ဒီမအနေနဲ့ကတော့အလုပ်သမားတွေရဲ့အကျိုးစီးပွားကလည်းပဲပို့ပြီးတော့ကျမတို့ရတာလိမ့်မယ်ပြီးတော့လောကလာစာကိုကျမတို့တွေကပြောတဲ့အခါတိုင်းမှာလုပ်ငန်းရှင်တွေကသူတို့ရဲ့အရေးခက်ခဲတွေကြောင့်အလုပ်သမားတွေကိုလောကလာစာသူတို့တိုးမပေးနိုင်ပါဘူးလို့အများကြီးပြောလို့ရှိတယ်။ဒါကျမတို့သွေးနေတဲ့အခါတိုင်းပြေဆုံးတဲ့အခါတိုင်းပြောတဲ့စကားပေါ့နော်။အဲ့ဒီတော့ဒါတွေကိုဖြေလျှော့နိုင်မယ်ဆိုလို့ရှိရင်ကျမတို့ဒီအလုပ်သမားတွေရဲ့လောကလာစာကိုပို့ပြီးတော့ဟိုတိုးမြင့်ရရှိလာလိမ့်မယ်လို့ကျမအနေနဲ့မျှော်လင့်တယ်။
ဒီတစ်ပတ်မှာတော့ရေရှားပါမှုပြဿနာမီးပြတ်တဲ့ပြဿနာမိုးသီးကြွေကျတဲ့ဖြစ်ရက်နဲ့သူရဥွှေမန်းရဲ့အကြောင်းသတင်းတွေဟာလူပြောအများဆုံးစိတ်ဝင်စားစရာအကြောင်းအရာတွေဖြစ်နေတယ်ဆိုတာကိုတင်ပြရင်းဤကုန်းချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဦးကျော်စင်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့NLD အစိုးရလက်ထက်တိုင်းရင်းသားပြဿနာပြည်လဲရေးဆိုပြီးဆွေးနွေးထားတာပါမြန်မာနိုင်ငံမှာ NLD အစိုးရကပြည်내တချို့မှာဝန်ကြီးချုပ်ယာတုခန့်အပ်တဲ့ကိစ္စတိုင်းရင်းသားတချို့ကိုအရေးကြီးနိုင်ငံရေးယာထားခန့်အပ်တဲ့အခါသက်ဆိုင်ရာပါတီတွေနဲ့ကြိုတင်မညှိနှိုင်းခဲ့တဲ့ကိစ္စတွေကြောင့်တိုင်းရင်းသားပါတီတွေကအမြင်မကြည်လင်တာတွေကိုတွေ့နေရပါတယ်တစ်ချိန်တည်းမှာပဲတိုင်းရင်းသားနယ်မြေတချို့မှာလည်းအစိုးရစစ်တပ်ထိုးစစ်တွေပြင်းထန်လာနေပါတယ်ဒီဖြစ်ထွန်းမှုနှစ်ခုဘလို့ဆက်ဆက်မှုတွေရှိနေပါသလဲတိုင်းရင်းသားပြည်ထနာပြည်လဲရေးအတွက်ဘလို့ဆောင်ရွက်တင်ပါတယ်ငင်းငင်းရေးစစ်စစ်မှုတွေမှာတက်တက်ကြွကြွပါဝင်ခဲ့သူတိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ခွန်အုပ်ကရခိုင်အမျိုးသားကောင်စီ ANC အတွင်းရေးမှူးဦးထွန်းစော်တို့နဲ့ဦးကျော်စင်သားတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်အခုမြန်မာနိုင်ငံမှာ NLD အစိုးရမတက်ခင်တုန်းကပြည်သူတွေတိုင်းရင်းသားတွေအလုံးကမျှော်လင့်ခဲ့ကြပါတယ် NLD အစိုးရတက်လာတဲ့အခါတိုင်းရင်းသားပြဿနာပြည်လဲနိုင်တဲ့အလားအလာပိုရှိလာမယ်လို့မျှော်လင့်ခဲ့ပါတယ်ဒါပေမဲ့လည်းအခုလောလောဆယ်မှာတနက်တန်တွေပို့ထွက်လာတဲ့တိုင်းပြည်ရဲ့ငင်းငယ်အချင်းကပို့ပြီးတော့မှဆူလာတယ်လို့အကြမ်းဖြစ်သတ်မှတ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ခေါင်းကဘယ်လိုသဘောပါလဲ
ကျွန်တော်တို့အပြစ်ဆက်ရဆဲရင်းနဲ့ဒီပြည်တွင်းငင်းငယ်ကြီးကတော့မူလပထမကသမ္မတကျူးလင်းစိန်နဲ့တပ်မတော်ရဲ့လောက်ဆောင်ရတဲ့တာဝန်တွေဖြစ်တော့အဲ့ဒီလုံငန်းဆက်ကိုအခုလက်ရှိ NLD ဆိုရဆက်လက်ပဲဆောင်ရမှာဖြစ်တာပေါ့ဒါကြောင့်ဒီအခုကြောင်းကာလမှာပြစ်ခတ်ရဆဲရင်းနဲ့ပြည်တွင်းငင်းငယ်ရေးဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ပြည်ပပပါပေါ့လေဆက်သွားမဲ့လမ်းကြောင်းကမရှင်းသေးတဲ့အခါကျတော့ဒီလိုရှုပ်ထွေးမှုတွေရှိတယ်လို့ကျွန်တော်ယူဆပါတယ
်ဆိုတော့ရှုပ်ထွေးမှုတွေရှိတယ်ဆိုတာဟာတစ်ဖက်ကတမင်တကာရှုပ်ထွေးအောင်လုပ်လာသလား NLD အစိုးရအတွက်တော့ပို့ပြီးတော့ကြီးမားတဲ့စိန်ခေါ်မှုဖြစ်လာတာပေါ့ဆိုတော့အခုလောလောဆယ်ကျွန်တော်သတင်းတွေအရကတော့တပ်မတော်ဘက်ကထိုးစစ်တွေဆင်တဲ့အခုတိုင်းရင်းသားဒေသတချို့မှာအထူးသဖြင့်အပြစ်ခတ်ရဆဲရေးသဘောတူညီချက်ထက်မှမပါဝင်ထားတဲ့တိုင်းရင်းသားအင်အားစုတွေကိုအတင်းအင်အားဆုံးလက်လင်ချိုးပြီးတော့လိုက်နှိမ့်နှင်းနေတဲ့လို့သုံးသပ်လို့လည်းရှိပါတယ
်ဒီကျွန်တော်ပြောတာတော့အာဏာရ NLD အစိုးရနဲ့အစင်လာရထိမ့်သိမ်းနေတဲ့တပ်မတော်နဲ့ကြားမှာနားလည်မှုအပြေးဝရဖို့ကအရင်အဓိကကြတယ်လို့ယူဆတယ်ခင်ဗျဒီအင်အားစုကြီးတစ်ခုကြားမှာနားလည်မှုအပြေးဝရတဲ့အပေါ်မှာကျွန်တော်ကြံတဲ့ငင်းကြမ်းရေးလုပ်ငန်းပါဝင်ပေါ့ဗျာပြစ်ခတ်ရဆဲရေးတွေအားလုံးဆက်လက်ပေးဆောင်နိုင်မယ်လို့တော့ကျွန်တော်ယူဆတယ်ခင်ဗျဒါကြောင့်ကျွန်တော်တို့ဘာမှဝင်ရောက်ဆက်ဖက်လို့မရတဲ့အခြေအနေမျိုးမှာဒီလက်ရှိ NLD အစိုးရနဲ့သမ္မတော်နဲ့ကြားမှာဒီအပြန်လာလေးစားမှုနားလည်မှုအမြင့်ဆုံးရဖို့ပဲကျွန်တော်တို့ကတော့စက်တွန်းအားပေးဖို့လိုတာပေါ့ခင်ဗ
ျဟုတ်ကဲ့အခုဒီကနေ့ပဲကြီးညာချက်တွေ့ပါတယ်ကျွန်တော်ကအဲ့ဒီ PNL တို့ EA တို့ခြား MNDAA တို့ကထုတ်ပြန်တဲ့ကြီးညာချက်သူတို့ဟာဒီကြီးညာရေးဖော်ဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေနဲ့အလွတ်သဘောတွေ့ပြီးတော့နှိမ့်မယ်ဆိုတာကိုတော့မှလက်မခံတော့ဘူးဆိုရောကြီးညာရေးထုတ်တာတွေ့ရပါတယ်ကုထွန်းစော်ကိုမိချင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာဒီထားတိုင်းသားတွေဘက်ကလည်းပူပြီးတင်းမာသူ့ကိုပြန်လဲပြသရတဲ့ဆိုတဲ့သဘောကိုဆက်လို့ရမလား
အဲ့လိုတော့မဟုတ်ပါဘူးခင်ဗျာဒီကျွန်တော်တို့ဆွေးနွေးဖို့အတွက်ကမ်းလှမ်းတဲ့ပုံစံက
နီးလန်းမကြဘူးပေါ့နော်အဓိကတော့ပွေလင်းမြင်တာဘူးမရှိဘူးလို့ပြောရမှာပေါ့အဲကျွန်တော်တို့ NLD အစိုးရတက်လာပြီ NLD အစိုးရကနေပြီးတော့မှဖိတ်ခေါ်မှုကန့်လန့်မှုလည်းမရှိဘူးနောက်ပြီးတော့ဒီအခုသွားနေတဲ့ဖြစ်စဉ်က NLD အစိုးရကနေပြီးတော့မှတစုံတရာပြောဖို့လိုတယ်ပေါ့နော်ဒါကလက်ရှိအစိုးရကနေပြီးတော့မှခင်းကျင်းလိုက်တဲ့ငြိမ်းချမ်းရေး process ဖြစ်တယ်ဆိုတော့အဓိကတော့ legitimacy ပေါ့ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့တက်တက်မှာအလို့သဘောတွေးဆမှုတွေမြောက်များစွာဖြစ်ခဲ့တယ်ဒါပေမဲ့လက်တွေးမှာကျွန်တော်တို့အဲ့ဒီမြောက်များစွာလုပ်ခဲ့တဲ့အလို့သဘောတွေးဆဆွေးနွေးမှုတွေကတချို့နေရာတွေမှာကျွန်တော်တို့တစ်ဖက်ရဲ့နော်အစိုးရရဲ့ဒီဇလွဲအသုံးချမှုတွေဖြစ်သွားစေခဲ့တယ်ပေါ့ဆိုအဲ့ဒါကြောင့်အဲ့ဒါကိုဒီဘက်ကလည်းပဲအဲ့ဒါတတိကြီးစွာနဲ့ကျွန်တော်တို့ချင့်ကပ်နေတဲ့သဘောရှိတယ် NLD အစိုးရဘက်ကလက်ရှိအနေအထားမှာဟိုငြိမ်းချမ်းရေးဖြစ်စဉ်ကိုပေါ်ဆောင်မှုအတွက်အစင်းသင့်မဖြစ်သေးဘူးဆိုတဲ့အနေအထားမှာရှိနေတယ်။အဲ့ဒါကြောင့်ဒီအနေအထားမှာတက်ဖက်ကလာပြီးတော့မှတကယ်ချင်းကတ်တာလားသို့မဟုတ်ရင်ကျွန်တော်တို့ဒီဘက်မှာလာပြီးတော့မှတခြားနီးလန့်နဲ့တန်တက်မှုလုံးမှလားအဲ့ဒါတွေပေါ့နော်။ဆိုတန်တရားတွေပေါ့အဓိကတော့မယုံကြည်မှုပေါ့။ဒီမယုံကြည်မှုတွေတိုးပွားနေတဲ့အခါမှာဒီလိုဖြစ်တယ်လို့ပဲကျွန်တော်အဲ့လိုနားလည်ပါတယ
်။ခေါင်းကကတော့စောစောကပြောသွားပါတယ်။ဒီ NLD အစိုးရနဲ့အခုအစ်စ်တက်လာတဲ့ NLD အစိုးရနဲ့တမရောအကြမ်းမှာနားလည်မှုမရသေးဘူးလို့သူကသုံးသပ်ပါတယ်ကိုထွန်းစောကအဲ့လိုပဲထင်သလား
ဟုတ်ပါတယ်အဓိကတော့အခုအစိုးရအသစ်ဖွဲ့လိုက်ပြီဒါပေမဲ့တမတော်ကနေပြီးတော့မှအပြည့်အဝပူးပေါင်းဆောင်ရွက်မှုမပြဘူးပူးပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုတဲ့အနေအထားမှာတွေ့နေရတယ်အထူးသဖြင့်ကျွန်တော်တို့အဓိကသက်သေပြနေတာမြေပြင်မှာစစ်တပ်ကသူလှုပ်ချင်တဲ့ကိစ္စကိုလုံမြတ်တိုင်းလုပ်နေတယ်ထိုးစစ်တွေကိုစင်စက်မပြတ်သူဆက်ပြီးတော့မှလုပ်နေတယ်ဒါကပါကိုပြတယ်ဆိုတော့ NLD အစိုးရကိုသူအပြည့်အဝပူပေါင်းဆောင်ရွက်မှုမလုပ်သေးဘူး NLD တိုးရကအခုငင်းချင်းနဲ့ပတ်သက်ပြီးတော့မှဒေါံဆဲစုကြည်ဥဆောင်မဲ့เนาะပြည်တော်စုငင်းချင်းကော်မရှင်ဖွဲ့မယ်ဆိုပြီးတော့ကျတို့ကြားတယ်เนาะဒီဥစ္စာတွေနှောင့်နှေးကြမ်းကြနေမှုကလည်းပဲเนาะအတက်မတော်နဲ့ဒေါံဆဲစုကြည်တို့ကြားမှာအပေးအယူမတည်သေးဘူးဆိုတော့အနေထားကိုအကဲဖြတ်လို့ရတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီတိုင်းသားလက်နက်ကိုင်အင်အားစုတွေအပြင်ဒီဘက်မှာတည်ဝင်ရှိနေတဲ့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့ NLD ရဲ့ဆက်ဆံရေးကိုလည်းကျွန်တော်နည်းနည်းစောစောကြည့်ချင်ပါတယ်။တချို့တိုင်းဒေသတွေကိုရေးပါတဲ့နေရာရာထူးတွေမှာခန့်ပါတယ်ဒါတွေကိုကျူးဆူကြပါတယ်။ဒါပေမဲ့လည်းပါတီကိုအစိမ့်မပြုပြီးတော့ပါတီနဲ့မဆွေးနွေးရနဲ့အဲ့ပါတီကလူကိုသူကြိုက်ရခေါင်းခေါက်ပြီးတော့ခန့်တယ်ဆိုပြီးတော့တချို့တိုင်းဒေသပါတီကမကျေနပ်မှုဖြစ်တာလည်းရှိနေကြပါတယ်ခင်ဗျာ။တကယ်တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်ဖြစ်တင်တာကပါတီကိုအစိမ့်မပြုရနဲ့မဆွေးနွေးခဲ့တင်ဘူးလားခင်ဗျာ။ခေါင်းက
ကျွန်တော်ဒီဒါတော့ဒီတွင်နိုင်ငံရေးပါတီများကြားမှာရှိနေတဲ့ပြဿနာပေါ့ဗျာအဲ့ဒီကတော့ကျွန်တော်ဒီဝင်ရောက်ပြီးတော့ဟိုသဘောထားပေးဖို့ဆက်ပါတယ်ဘာကြောင့်လဲဆိုတော့ဒီဒီတွင်မှာဒီ NLD ပါတီနဲ့ကျွန်တော်တိုင်းပါပါတီတွေကဒီအစိုက်ခံဘဝတုန်းကအတူလက်တွဲပြီးတော့ဆရာနာရှင်အစိုးရပုံစံကိုမျိုးမျိုးဆန့်ကျင်ခဲ့ကြတာလေသူတို့တပူးပေါင်းနဲ့လှုပ်လာခဲ့ကြတယ်အခုအချိန်မှာ NLD ကလူရဲ့ဆန္ဒအရအစိုးရဖြစ်လာတဲ့အချိန်မှာဒီလုပ်ဖို့ကံပဲပေါ့ရဲဘော်ရဲဘက်တိုင်းပါနိုင်ငံရေးပါတီတွေပေါ်မှာထားတဲ့သဘောထားကတော့ကျွန်တော်တို့ဒါနည်းနည်းပြန်သုံးသပ်ဖို့တော့လိုတာပေါ့တိုင်းပါနိုင်ငံရေးပါတီများအနေနဲ့ကလည်းပဲဒီအပြန်အပြီးမှပြုပြီးတော့လက်ရှိအနေအထားရဒီတာဝန်ကျနေတဲ့ဒီ NLD နဲ့အစိုးရအပေါ်မှာဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတဲ့ဟာပေါ့ဗျာအဓိကကတော့တိုင်းပြည်ရဲ့ရှေ့ရေးကိုပူပေါင်းဆောင်ရွက်ဖို့ပယ်ဆောင်ဖို့ဟိုဝိုင်းဝန်းကြိုးစားရတော့ပိုကောင်းတယ်လို့တော့ကျွန်တော်ယူဆတာပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မေးရတာကဥပမာအဖြစ်မြေပေါ်မှာရှိနေတဲ့တည်ဝင်တိုင်းရင်းသားပါတီတွေနဲ့အစိုးရနဲ့ဆက်ဆံရေးပြည်လက်ချင်းဟာလက်နက်ကင်တော်လှန်နေကြတဲ့တိုင်းရင်းသားအင်အားစုတွေနဲ့ဆက်ဆံရေးမှလည်းပဲအထောက်ပံ့ဖြစ်မယ်လို့ယူဆလို့ပါအထူးသဖြင့်ရခိုင်မှာကြည့်မယ်ဆိုရင်မဲအများစုနိုင်ငံရဲ့ ANP နဲ့ NLD နဲ့ဆက်ဆံရေးကတော့အဆဖြစ်တာကိုတွေ့ရပါတယ်။တစ်ချိန်တည်းမှာပဲတိုက်ဆိုင်မှုဆူဆူပါဆူဆူ AA နဲ့လည်းပဲအစိုးရနဲ့အစိုးရတန်းတန်းကြားမှာတိုက်ပွဲတွေသိပြင်းထန်လာနေပါတယ်။အဲဒါကြောင့်ကျွန်တော်ဒီမိကုန်းကိုမေးရတာပါ။ဒီနှစ်ခုကဒါတစ်ခုနဲ့တစ်ခုဆက်ဆက်နေတယ်လို့ကောမယူဆနိုင်ဘူးလားခင်ဗျာ။ကိုထွန်းတော်ပြောပါခင်ဗျာ
။ဆက်ဆက်နေပါတယ်ခင်ဗျာ။အဓိကဒီ NLD အနေနဲ့ပေါ့လေကျွန်တော်မြင်တာသူကပါတီအချင်းချင်းဆက်ဆံရေးလုပ်တင်တယ်လို့ကျွန်တော်မြင်ပါတယ်။နော်အခုတော့ NLD ဘက်ကလည်းပဲနားလည်မှုတစ်ခုပေးဖို့လိုတာကဘာလဲဆိုတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာတော့ဖွဲ့ထားတဲ့မှတ်ပုံတင်ထားတဲ့တရားဝင်နိုင်ငံရေးပါတီပေါင်း90ကျော်ရှိပါတယ်ကျွန်တော်တို့သိရသလောက်
အဲ့ဒီ60ကျော်ထဲမှာမှာတိုင်းရင်းသားနိုင်ငံရေးပါတီပေါ်မှာ60ကျော်လောက်ရှိတယ်လို့သိရပါတယ်ဆိုတော့ပါတီအချင်းချင်းဆက်ဆံဖို့ကအန်အယ်ဒီမှာအဲ့လို60ကျော်ရှိတဲ့နိုင်ငံရေးပါတီတွေနဲ့ဆက်ဆံဖို့ကသူ့အနေနဲ့မလွယ်ဘူးပေါ့လေတစ်ဖက်ကသိမဲ့ဆိုရင်ဒါပေမဲ့ဘာဖြစ်ဖြစ်ကျွန်တော်တို့အန်အယ်ဒီအနေနဲ့ကတော့ဒီ2013ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နိုင်ငံရေးပါ နဲ့ unity government သို့မဟုတ် national reconciliation government ပေါ့ဗျာအမျိုးသားပြည်နယ်တမန်ရေးအစိုးရလိုမျိုးသူဖွဲ့သွားတာတွေ့တယ်အမျိုးသားပြည်နယ်တမန်ရေးအစိုးရဖွဲ့တဲ့ဖွဲ့မဲ့ပုံစံတွေကိုပေါ့လေအနိုင်ရတဲ့အနိုင်တိုင်းသားနိုင်ငံပါတီတွေကိုချပြခဲ့တဲ့ပေါ့နော်အဲ့လိုအသင်းအဆင်းသူလုပ်ခဲ့မယ်ဆိုလို့ရှိရင်ဒီလိုအခုလိုမျိုးအဖို့ထစ်တွေမဖြစ်ဘူးပေါ့လေနော်ကျွန်တော်အဲ့လိုမျိုးတော့မြင်ကြည့်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားကြည့်နေတာတကယ်လို့မြေပေါ်မှာရှိနေတဲ့ဒေဝင်နိုင်ငံရေးပါတီနဲ့ပြည်လည်မှုရတယ်ဆိုရင်ဒေသခံပြည်သူတွေအနေနဲ့ဘ ਹੁ အစိုးရပေါ်မှာအမြင်တော့တမျိုးတမီပို့ပြီးတော့ပျောက်ပျောက်နေတဲ့သဘောထားရှိမယ်ထင်ပါတယ်အခုတော့နိုင်ငံရေးပါတီချင်းလည်းမတက်ဘူးတစ်ချိန်တည်းမှာပဲသူတို့လက်နက်ကင်အင်အားစုတွေကိုလည်းသူတို့ဒေသတွင်းလာပြီးတော့အပြေးထန်လာတိုက်နေတယ်ထိုးစစ်ဆင်နေတယ်ဆီပြေဒုက္ခတွေအများကြီးဖြစ်လာနေတယ်ဆိုတော့ဒီနှစ်ခုကကျွန်တော်တို့အဲ့လိုဆက်ဆက်မှုကဘယ်လိုမြင်ပါလဲကိုထွန်းဆောင်ဆက်ပြီးတော့ပြောပါဦး
ထောင်ရှိဖွဲ့စည်းပုံခြေခံဥပဒေဘာအောင်မှာဒီလိုဖြစ်နေတာတော့မဆန်းဘူးလို့ကျွန်တော်မြင်တယ်။အဲဒါကြောင့်ခုလောလောဆယ်မှာဘာလုပ်ရမလဲဆိုတော့ NLD အစိုးရအနေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေကိုတိုက်တာတစ်ခုထိပေါ့ဗျာ။သူ့ရဲ့လမ်းစဉ်တွေမူဝါဒတွေကိုရှာပြရမယ်။ပါတီချင်းချင်းဆက်ဆံရေးကိုတိုးမြှင့်ပြီးတော့လုပ်ဖို့လိုတယ်။ပြီးရင်ခြေဆက်သွားမယ့်ငြိမ်းချမ်းရေးလမ်းစဉ်နဲ့ပတ်သက်ပြီးတော့မှအသေးစိတ်တက်နိုင်တဲ့များပေါ့နော်။ဒီမြန်မြန်ဆန်ဆန်ရှာပြနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်တဲ့နော်မြို့သားပြည်လည်းတင်းပြည့်ရေးလမ်းစဉ်ကြီးနဲ့ကျွန်တော်တို့ပြည်တွင်းငင်းချမ်းရေးကြီးကိုဖော်ချောင်းနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုမျိုးသုံးသပ်မိပါတယ
်ဟုတ်ကဲ့တိုင်းပြည်ရဲ့ငင်းချမ်းရေးကိစ္စတိုင်းသားပြည်နာပြည်လေးဟာစိတ်အရေးကြီးတဲ့ကိစ္စပါတိုင်းပြည်ဒီမိုကရေစီဖော်ဆောင်မှုအစ်တို့ဘုဆိုအင်မနာခက်ပါလိမ့်မယ်ဒါအမအောင်မြင်ခဲ့ရင်ဆိုတော့ဒီဟာကိုအောင်မြင်အောင်စစ်တပ်နဲ့ NLD ဆက်ဆံရေးတခုလဲလားသူတို့မဟုတ်သူတို့ရဲ့သဘောထား attitude တွေကို၌ကပြင်ဖို့လိုအပ်နေသလားစသဖြင့်ကိုယ်ကရဲ့စီအမြင်ဘယ်လိုပြည်လည်လုပ်နေလဲဆိုတာလည်းပြောပါဦးခင်ဗျာ
ဒီတွင်းမှာရှိတဲ့ဒီ NLD ပါတီနဲ့တိုင်းသားနိုင်ငံရေးပါတီတွေဆက်ဆံရေးခဏကပြောတာရခိုင်ဥပမာပေးခဲ့တယ်ကျွန်တော်ပို့ပေးနေတာရှမ်းပြည်ဥပမာခင်ဗျာ
ဟုတ်ကဲ့
ရှမ်းပြည်မှာ SNLD လို့ပါတီကြီးကလည်း NLD နဲ့မဟာမိတ်ဖြစ်နေတဲ့ကြားထဲမှာရှမ်းပြည်နယ်ဝန်ကြီးချုပ်ကိုခန့်အပ်တဲ့ကိစ္စမှာကြာတော့ကျွန်တော်တို့ NLD ကဒီကိုသဘောနဲ့ကိုထောင်သွားတဲ့သဘောမျိုးတွေ့ရတော့ဒီရှမ်းပြည်နယ်ဘက်ကပေါ်လာတန်ခိုင်ပါတီဘက်ကကြည့်ရင်စိတ်မကောင်းတရားဖြစ်မယ်နောက်ပြီးတော့အခုရှမ်းပြည်နယ်အာနိုင်ငံပါတီတွေကဥဆောင်နေတဲ့ UNA လို့ဒီကျွန်တော်တို့နိုင်ငံပါတီများအစုအဖွဲ့ကလည်းပဲဒီစုံတွေအားစဉ်းစားကြတော့ဖြစ်လာနိုင်တယ်ဒါကြောင့်ဒီ UNA လို့ပါတီတွေနဲ့ပါတီစုအဖွဲ့တွေနဲ့ပတ်သက်ပြီးတော့NLD မှာလည်းပဲသဘောထားချမှတ်ပြီးတော့ဗောဗျာဒီမဟာမိတ်ပူပေါင်းဆက်သွယ်ရေးနဲ့ဒီ power sharing တော့စဉ်းစားဖို့လိုတယ်လို့တော့ကျွန်တော်ယူဆတယ်ကြာအဲ့ဒါတစ်ချက်ပေါ့လေနောက်တစ်ခုကတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအောက်မှာအလုံးကချက်တဲနေတာဆိုတော့မှန်တယ်ပဲဒီ2008ဖွဲ့စည်းပုံကိုဒီစူးစမ်းပြီးတော့ဘယ်လိုပုံမှန်တွေဘယ်လိုအခန်းကဏ္ဍနေစပြင်သွားမလဲဆိုတာတော့ဒီဒေါ်စားစုကြီးရဲ့နှစ်သိကူးမိတ်ခွန်းမှာပါခဲ့ပြီးပါဖြစ်တဲ့ခါကျတော့ကျွန်တော်တို့အဲ့ဒီနှစ်ခုကိုရဲ့ဘယ်လန့်တော့ရချင်းဝင်ရှာတော့တစ်ချက်စောင့်ကြည့်နေရတဲ့သဘောတော့ရှိတာပါဗျာ
ဥကျော်စင်တာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့စနေနေ့ရဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်
ကျန်းခိုင်ဖွံ့ဖြိုးရေးပါတီတွင်မပြီးဆုံးသေးတဲ့အကွဲအပြက်နဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလဲကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတခုရဲ့အကွဲအပြက်ကိုပါတီတွင်ကိစ္စတသက်တခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတခုအဖြစ်မြင်ပါသလားအခုလာမယ့်စနေညဒရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239 3999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါခင်ဗျာ။
စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထောက်မှန်ဖိတ်ခေါ်ပါရစေ။အခုတော့မြန်မာတခွင့်အစည်းအဝေးကိုတင်ပြပေးပါမယ်။ VOA မြန်မာပိုင်းတင်ဆက်တော့ကိုထက်အောင်ကစူးစီးတင်ပြထားပါရရှင
်။ဒီပြည်နယ်နေရာဒီမှာဝက်လက်ဝက်ထအများဆုံးရှိဖြစ်တဲ့ခြေရဝက်စားတွေကိုမြန်မာပြည်အလဲပိုင်းကခြေရလေတွေမှာအတိအကထားလုပ်ကင်ကြပါရစေ။အခုနောက်ပိုင်းမြန်မာပြည်ဒီမြို့နယ်ဒေသအသီးသီးမှာတွေ့မြင်နေကြဖြစ်တဲ့နပြင်းတဲလို့ခေါ်တဲ့မြန်မာရိုးရာခြေတဲလုံငန်းအကြောင်းကိုတော့ကျွန်တော်တို့ဒီကပတ်မြန်မာတခွင်အစီအစဉ်မှာလေ့လာကြည့်အောင်ပါခင်ဗျာ။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ခန့်ကနမ်မြန်ဒါမှမဟုတ်နပြင်းလို့ခေါ်တဲ့မန္တလေးတိုင်းမြင်းချံခရိုင်ကကျွေးရွာလေးတွေမှာရိုးရာခြေတဲဝစ်စတာတွေကိုချုပ်လုလာကြတာဖြစ်ပါတယ်။ဒါကြောင့်လဲရွာနမ်မြေကိုအစွဲပြုပြီးတော့ဒီရွာကထွက်တဲ့ဝစ်စတာတွေကိုနပြင်းတဲလို့ခေါ်တွန်းလာကြတာပါ။ခြေတဲစစ်စစ်ကိုကိုရိုင်းကိုကြချုပ်လုပ်ပြီးတော့ဇွေးကွက်ထဲကိုတဖြည်းဖြည်းထိုးပေါက်ဝင်ရောက်ခဲ့တာနှစ်ပေါင်း30နီးပါးရှိနေပြီလို့မီယိုဖလာခြေတဲလုပ်ငန်းလုပ်ကင်လာတဲ့ဥက္ကမောင်ဆိုးကပြောပါတယ်
။အဲလူသည်များလာပြီးတော့နပြင်းရဲလို့နာမည်တွင်းလာတာတော့နှစ်ပေါင်း30နီးပါးလောက်ရှိပါပဲ။ဒီအဟောပေါ့နော်အိမ်စားအကွက်ကလေးတွေကိုစပြီးတော့ဖန်တီးရာနေပြီးတော့အဲ့အကွက်ကလေးတွေကိုအဲဒီဟိုဘလို့ခေါ်မလို့အဲ့အကွက်ကလေးတွေကိုဝယ်ရတာဟာအင်မတမအေးတယ်ဒါအော့ကော်တွန်ဆိုပြီးတော့သူကဟိုအားလုံးကခြိသားကြီးပဲလို့ဆိုပြီးတော့ဒီတိုးရစ်တရားလည်းဒီပကံညောင်ဦးဘက်ကိုဝင်ပြီးတော့ဒီနပြင်းစားတွေကိုဝင်ဝယ်ကြတယ်အဲ့ဒီမှာပကံညောင်ဦးကဖောက်တယ်တွေကမှားကြတယ်အဲ့ဒီအချိန်ကနေစပြီးတော့အဲနာမည်နဲ့လိုက်လာပြီးတော့ဒီနပြင်းစားတွေကိုကြိုက်တယ်ဆိုပြီးတော့ဟုတ်လားဆိုင်နေမှာလိုက်မေးရင်နပြင်းစားရှိလားနပြင်းအင်ကြီးရှိလားဒီလိုပဲမေးကြရတယ်ပြီးတော့အဲနပြင်းကနာမည်တားထွက်သွားတာပ
ါတကယ်တော့နပြင်းတဲလို့ခေါ်တဲ့ဒီခြေတဲလုပ်ငန်းတွေကိုကိုရိုင်းကိုကြလုပ်ကင်ကြတာလွယ်တဲ့အလုပ်တော့မဟုတ်ပါဘူးအသင်းလုပ်ပြီးသားခြေတွေတွေကိုမန္တလေးခြေဆက်ယုံကနေမှာယူပြီးအဲ့ဒီခြေတွေကိုခြေပုတ်ခြင်းဆေးဆိုးခြင်းခြေစားထဲခြင်းကိုစားလှမ်းခြင်းစတဲ့အစစ်စစ်အလုပ်ပြီးတဲ့နောက်မှာတော့ရကန်းယုံမှာရကန်းခက်ခါခြေချခြင်းလုပ်ငန်းကိုလုပ်ကင်ရတာပါအဲ့ဒီနောက်မှာတော့ရကန်းချီကအဖောက်ချီလို့ခေါ်တဲ့ချီခွန်းနဲ့ညီအောင်ချီတဲ့တွေကိုဖန်တီးရပါတယ်။ကိုလိုချင်တဲ့ချီတဲ့ရပြီဆိုရနဲ့ခင်းတဲ့အညီဝစ်စားတွေကိုဖန်တီးနိုင်ဖို့စက်ချုပ်တဲ့သူတွေကတာဝန်ယူရဖြစ်ပါတယ်။ဒါကြောင့်လည်းနပြင်းတဲ့တွေဖြစ်ဖို့အနည်းဆုံး10ရက်လောက်အချိန်ယူရတယ်လို့ဒီလုပ်ငန်းကိုလုပ်ကိုင်သူတွေကပြောပါတယ်။ဒီရိုးရလက်ဖြစ်ချီတဲ့လုပ်ငန်းတွေကိုအထူးသဖြင့်အမျိုးသမီးတွေကအဓိကထားလုပ်ကိုင်ကြတာပါ။ရွာမှာဒီချီတဲ့လုပ်ငန်းဖွံ့ဖြိုးတိုးတက်လာတာနဲ့အမျှရွာသူရွာသားတွေရဲ့အလုပ်ကိုင်ရှာပေါမှုတန်ကိုဖာထေးပြီးသားဖြစ်တယ်လို့အမျိုးသမီးတွေကဖွင့်ဟပါတယ်
။အလုပ်ကိုင်ခွင့်ရေးကတော့အရန်ကိုတိုးပွားလာပေါ့နော်အရင်တော့ဆိုရင်တော့အမားတို့ကဟိုအကြမ်းမဲပေါ့ရကန်းမဲခတ်တယ်ဆိုတော့ကျတော့ရကန်းခတ်တယ်တောင်လူလုတ်တယ်အဲ့လိုမျိုးပဲပေါ့နော်ဟိုတောင်ရကန်းအကြမ်းအစ်စ်မဲခတ်တယ်ဆိုတော့ကျတော့တိတ်ပြီးတော့အလုံးမရှိဘူးလို့ပဲပေါ့နော်ဟိုယောက်ျားလေးတွေတော်များဆိုရင်လည်းနိုင်ငံသားတွေပဲသွားပြီးတော့အလုပ်ထွက်လုပ်ကြရပေါ့အခုနောက်ပိုင်းကျတော့ဒီအထည်လုပ်ငန်းကိုလှုပ်လာတဲ့အတွက် main ကလေးတွေဆိုရင်လည်းဟိုအရရကန်လဲခတ်လို့ရလာတယ်ပြီးလို့ချလို့ရှင်ဟိုဆက်လဲချုပ်လို့ရလာတယ်ဆိုတော့ကျတော့အရန်ဟိုအလုပ်ဖြစ်လာပေါ့အိမ်မှာရှိတဲ့ကလေးငယ်လေးရမှာအစအဲဟိုပေါ့ဒီဆက်ချုပ်တဲ့အခါမှာသူတို့ကူညီလို့ရတဲ့ဟာလေးပေါ့နော်ဟိုကျေသီးတက်တာတို့ဘာလို့မှအစတိုင်နာလုံးအလုပ်အကုန်လုံးလှုပ်လာလို့ရလာတယ်ပေါ့နော
်ခင်မီဆက်ကူရီတစတဲ့တစတိုးတက်လာတာနဲ့အမျှဒီချီတဲ့ဝစ်စားတွေကိုလည်းဆက်နဲ့လုပ်ကင်ကြတဲ့သူတွေလည်းရှိလာပါတယ်ဒါပေမဲ့လည်းအည်သေးပိုင်းမှာတော့ဆက်ဖြစ်ထဲတွေကလက်ဖြစ်ချီတွေကိုမရှင်းနိုင်သလိုဈေးကထဲမှာလည်းလက်ဖြစ်အထဲတွေကပိုပြီးတော့အယောင်တက်တယ်လို့ဆိုပါတယ
်လက်ဖြစ်ကိုပိုပြီးတော့ကြိုက်ကြတာပေါ့နော်ဒီလက်ဖြစ်ကတော့အမတို့ကချီစာထဲရတယ်ပေါ့နော်ချီစာထဲလိုက်တော့ကျတော့အစရဲ့အစမဝိခင်မှာတော့အစကျန်းလေဟိုလိုမျိုးပေါ့ကျန်းကျန်းကြီးပဲဒါပေမဲ့နှစ်ရီလောက်လျှော်ပြီးလိုက်တဲ့အခါမှာကျတော့အစအရန်ကိုဣသွားပြီးတော့ဟိုအရန်အေးွားပဲဝှလို့လည်းအရန်ကောင်းသွားပြီပေါ့နော်အဲ့ဒါကြောင့်မို့ခိုးပြီးတော့ကြိုက်ကြရတယ်လို့ထင်ပ
ါမြန်မာလူထုအတိုင်းဝိမှာတော့နပြင်းတယ်လို့ပြောလိုက်တာနဲ့ညရဲ့အင်ကြီးအဝတ်စားတွေပဲလို့အရင်ဆုံးပြင်းပြင်းကြတာပါဘူပြင်းနဲ့ရာသီဥတုမှာတက်တောင်တသာရှိစေတဲ့ခြေတဲ့ဆစ်ဆစ်ဖြစ်တာကြောင့်နပြင်းတယ်ကိုလူကြိုက်များနေကြတာပါဒါပေမဲ့လည်းအခုနောက်ပိုင်းမှာတော့ခစ်ပေါ်ဝစ်စားတွေနဲ့ရင်ပေါင်တန်းနိုင်အောင်အသွင်ပြင်ဒီဇိုင်းပုံစံအမျိုးမျိုးနဲ့စမ်းသပ်ပြီးချုပ်လို့လာကြတော့ပ
ါခြေသားကြီးတက်တက်ခတ်ထားတဲ့အထည်စားတွေကိုကျတော့ကျွန်တော်တို့ကအဲ့ဒါကိုကျတော့ဘလူးခေါမလို့ဝတ်တဲ့လူသဘောကျသွားအောင်ပေါင်းယူမှပေါင်းသွားပြီးတော့ပေါင်းပလိုက်တယ်ပေါင်းလိုက်တဲ့အခါကျတော့သူကပျော့ပြောင်းသွားတယ်ပျော့ပြောင်းသွားတော့ဝတ်လို့လည်း ဘူကောင်းသွားတယ်အဲ့လိုလေးဟိုဒါသူတို့နဲ့ရင်မောင်တန်းလာအောင်ကျူးစားတဲ့အပိုင်ပေါ့နော်အဲ့နောက်ဒီအဟွာကိုကြတော့ဒီအကွက်ကလေးတွေကိုကြတော့အဲ့ဓာတွေကိုကြတော့ကျွန်တော်အကွက်ကလေးနဲ့ဗျောင်ကလေးနဲ့ဆက်ပြီးတော့အလှပလေးတွေဖြစ်လာအောင်ဒီဇိုင်းလေးတွေဖြစ်လာအောင်ကျွန်တော်တို့ဟိုဘလူခုံမှုချုပ်တဲ့သူလေနည်းနည်းညံကွန့်ခိုင်းရတယ်အဲကျွန်တော်တို့ဒီရကန်းစင်ပိုင်းရလေအဲကျွန်တော်ဒီအလှပလေးတွေဖြစ်လာအောင်အစင်းလေးတွေတစ်မျိုးအကွက်ကလေးတွေတစ်မျိုးဗျောင်သားကိုကာလာစုံတစ်မျိုးအဲအဲ့လိုလေးတွေလိုရပါတယ်
ရာသီဥတုပူပြင်းလာတာနဲ့အမျှလူများစုကလည်းခြေတဲဝက်စားတွေကိုအတော်လေးဝစ်ဆင်လာကြသလိုစမ်းသစ်တဲ့ဇိုင်းမျိုးစုံကြောင့်လည်းဒီရွာကလုတ်တဲ့ရိုးရလက်ဖြစ်ခြေတွေကရေပန်းဆက်လာခဲ့ရပါဒါကြောင့်လည်းလက်ရှိအစိုးရအနေနဲ့အခုလိုမျိုးအသေးစားအလက်စားလုပ်ငန်းတွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်ပေးတင်တယ်လို့ဥက္ကမောင်ဆိုကအကြံပြုပါတယ
်ဟုတ်ကဲ့သူတို့ကလေတကယ်တမ်းအားပေးမယ်ဆိုရင်တော့အဲဒီထဲမှာဟုတ်လားဒီအတိုးနှုံသက်သာစွာနဲ့ငွေချီးပြီးတော့လုပ်ငန်းတွေကိုတိုးချဲ့ခိုင်းမယ်အဲနောက်အဲ့အဝတ်ထည်ကိုဟုတ်လားဒီနိုင်ငံသားကို export ဖြစ်နေပို့ဖို့ဆိုရင်တော့သူတို့ကိုယ်တိုင်ဥဆောင်ပြီးတော့ဆောင်ရွက်ပေးမှာပဲကျွန်တော်တို့ကပို့ပြီးတော့အဆင်ပြေမယ်လို့ထင်တယ်ဘာလို့လဲဆိုတော့အဲကျွန်တော်တို့အနေနဲ့ကျတော့ဒီလောက်ထိအောင်ကြည်ကြည်ပြတ်ပြတ်မျက်စိမပွင့်သေးဘူးပေါ့နော်အဲ့လိုလေးတွေပါ
လူများကနပြင်းတယ်လို့ခေါ်ကြတဲ့ရိုးရချီတဲ့အဝတ်အစားတစ်ထည်တန်ဖို့ဟာမြန်မာငွေ7,000နီးပါးကနေ7,000အထိသာရှိတာကြောင့်လူဒန်းစားမရွေးစိတ်ကြိုက်ဝတ်ဆင်နိုင်တာလည်းဖြစ်ပါတယ်။တင့်တင့်မြတ်တာတဲ့ဈေးနှုန်းနဲ့မြန်မာရိုးရချီတဲ့အဝတ်အစားတွေကိုဆင်မြန်းပြီးဒီလိုလုပ်ငန်းတွေရေရှည်တည်တက်နိုင်အောင်အတွက်လဲအားပေးသင့်တယ်လို့လူများကတိုက်တွန်းနေကြတာပါ။ခင်မီအဝတ်အစားတွေအသုံးဆောင်နေဘလောက်ပဲရေပန်းဆလာခဲ့ရေပန်းဆလာခဲ့မြန်မာရိုးရချီတဲ့အဝတ်အစားတွေကိုဆွဲဆွဲမက်မက်နှိမ့်ချတတ်တဲ့လူဒန်းစားတက်ကတော့ယခုချိန်ထိရှိနေဆဲဖြစ်ပါတယ်။အခုနောက်ပိုင်းမှာတော့ခြေတဲလုပ်ငန်းတွေကိုခင်းနဲ့အညီချုပ်လုပ်လာကြတဲ့အတွက်နိုင်ငံတကာကိုပို့ကုန်အဖြစ်တင်သွင်းနိုင်ဖို့အတွက်ခြေတဲလုပ်ငန်းရှင်တွေကလှုပ်လှိမ့်နေကြပါခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ်ကြာတာပဲနေမနဲ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line တိုမီတာ30နဲ့40 50နဲ့လှိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းကကြေညာပေးမှာဖြစ်ပါတယ်
အမေရိကန်သမ္မတလောင်းအချုပ်မဲပေးပွဲရဲ့အင်္ဂါနေ့ကကျင်းပရမှာ Republican Party ကရှီတန်းရောက်နေတဲ့ကလေးကျွဲတဲ့ Donald Trump ပြည်နယ်၅ခုစလုံးမှာအနိုင်ရသွားပါတယ်။မနေ့ကအချုပ်မဲပေးပွဲရဲ့ကျင်းပခဲ့တဲ့ Connecticut, Delaware, Maryland, Pennsylvania နဲ့ Rhode Island ပြည်နယ်အသီးသီးမှာမဲ55ရာခိုင်နှုန်းကျော်စီနဲ့အလွယ်တကူအနိုင်ရသွားတာပါ။ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကပြည်နယ်၄ခုမှာအနိုင်ရပြီးပြန်ပြတ်ဖြစ်တဲ့ Bernie Sanders ကတော့ Rhode Island ပြည်နယ်တစ်ခုထဲမှာသာအနိုင်ရရှိသွားခဲ့တာပါ။ပြည်ထောင်နိုင်ငံမှာချမ်းပတ်တက်ခတ်မှုတွေကြုံခဲ့ရတာ6လနီးပါးအကြာမှာပဲတက်ခတ်မှုကျူးလွန်သူတွေဖြစ်တဲ့အရှိသူတွေကအသက်မသေချမ်းနေသူတို့ဖြစ်တဲ့ Slam After Slam ကိုဘယ်ဂျီယံနိုင်ငံကပြန်လည်လွှတ်ပြောင်းပေးလိုက်ပြီးနိုင်ပိုင်းအတွင်းပါရီမြို့တော်မှာရုံးထုတ်ပါတယ်နိုဝင်ဘာလ23ရက်တက်ခတ်မှုပြီးကြတဲ့ကနှိမ့်ရှောင်နေတဲ့အသက်26နှစ်အရွယ် Slam ဆိုလို့ရှိရင်တော့ပါရီမြို့ကတရားရုံးမှာရုံးထုတ်ခဲ့တာလည်းဖြစ်ပါတယ်ဒီရနိုင်ငံမှာ IS သွေးကြွရည်အမကန်ခြေခုပ်ယူထားတဲ့မွတ်စလင်မျိုးကိုဒီကနေ့မှပဲအီရတ်တပ်ဖွဲ့တွေတကြောပြန်ထိုးစစ်ဆင်နေပါတယ်ညွန်မောင်းတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့လေကြောင်းထိုးစစ်တွေကိုအကောက်အွယ်ယူပြီးအီရတ်တပ်တွေမြို့ရဲ့ရှစ်တောင်ဘက်စင်ချေပုံးရက်ကကြေးရွာတွေကနေထိုးပေါက်ဖို့ကြိုးစားခဲ့ကြတာပါပါကစ္စတန်ဆိုရာရာရှိရေးနဲ့ဆွေးနွေးဖို့ပါကစ္စတန်နိုင်ငံအစ္စလာမ်ဘတ်မြို့တော်ကိုအာဖဂန်နစ္စတန်တာလီဘန်အဖွဲ့ရဲ့အစစ်မြေကိုယ်စားလှယ်ဖွဲ့ဆီလွတ်လိုက်တဲ့အကြောင်းအာဖဂန်တာလီဘန်အဖွဲ့ကအတည်ပြုပြောဆိုလိုက်ပါတယ်။ဒီဆွေးနွေးပွဲကနေနိုင်ငံအကျိုးစီးပွားတွေနဲ့ရလဒ်ကောင်းတွေထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်နေကြောင်းလည်းအာဖဂန်တာလီဘန်အဖွဲ့ကပြောဆိုခဲ့တာပါ။အင်းဒီချင်းနိုင်ငံခြားယင်းနည်းတဲ့ဆက်ဆံရေးရှေ့လျတဲ့နယ်စပ်ရေးကိစ္စတွေကိုလည်းဆွေးနွေးမယ်လို့ပြောဆိုခဲ့ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လုံးကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီထုံးဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးရွှေလန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖုံပါ
This program has come to you from the Voice of America, Washington.